Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် View American တက္ကသိုလ်2022ခုနှစ်အောက်တိုဘာ10ရက်တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32နဲ့51တို့အပြင်လိုင်းလမ်မီတာ190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီ။ဒီညအတွက်အစီအစဉ်တွေကိုကျွန်မအလင်မာကတာဝန်ယူတင်ဆက်ပေးမှာပါရှင်
။အနည်းခတ်သိမ်းကြည့်ညပါစေ။ဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးကြပါမယ်။ရုရှားကယူကရိန်းမြို့အများပြားကိုဒုံးကျည်တွေနဲ့ပစ်ခတ်နေမှာဒီကနေ့တနင်္လာနေ့စောပိုင်းယူကရိန်းမြို့တော်ကီဖ်မှာပေါက်ကွဲမှုတွေဖြစ်ပြီးလူတွေထိခိုက်သေဆုံးခဲ့ကြပါတယ်။မလေးရှားလွတ်တော်ကိုဒီကနေ့တနင်္လာနေ့မှာဖျက်သိမ်းလိုက်ကြောင်းဝန်ကြီးချုပ်ကကြေညာလိုက်တာကြောင့်နိုဝင်ဘာလဆိုင်ပိုင်းမှာထွေထွေရေးကောက်ပွဲကျင်းပဖို့လမ်းကြောင်းဖွင့်သွားခဲ့ပြီဖြစ်ပါတယ်။ဒီနေ့အတွက်နိုဘယ်စီးပွားရေးဆုကိုအမေရိကန်ဘူပန်ဥက္ကဋ္ဌဟောင်းနဲ့အခြားအမေရိကန်စီးပွားရေးပညာရှင်တွေကပူးတွဲရရှိသွားကြတဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်တပေါင်သန်းတို့ကကြေညာပေးမှာဖြစ်ပါတယ်အမေပါရေး
။ဟုတ်ကဲ့ပါ။ဒီလိုထင်တဲ့ရောင်နိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူဒီကနေ့နားဆင်ရမှာကတော့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်တိုင်းရင်းသားလက်နက်ကိုင်တွေတည်ဆုံဆွေးနွေးဖို့ RCSS ရဲ့ကာလန်ကျန်းနဲ့ပတ်သက်ပြီ
းလက်နက်ကိုင်အချင်းချင်းစီးပွားမယ်ဆိုလို့ဒီလိုအတွက်အကျိုးကိုရှိတာပေါ့ဒီမျိုးနေနေသိပခါတွေကတပိုင်းဆိုတော့ဒီလိုအနေနဲ့တော့ဒုက္ခရောက်တယ်သူတို့ပြောသလိုပေါ့ဒီနိုင်ငံရေးကြီးကနေကွာတာတော့ကိုကောင်းတာပေါ့
ဒေတာကတူပြောတော့တာပါဒီအကြောင်းသတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူစကိုင်းတိုင်းဘက်ကတိုက်ပွဲနောက်ဆုံးအခြေအနေအပါဝင်မြန်မာစစ်တပ်ထဲတပ်ပြင်ထွက်ခွဲတင်းကျပ်မှုတွေကြောင့်လူမှုရေးနဲ့စားဝတ်နေရေးအခက်ကြုံနေရတာမတည်ငြိမ်တဲ့ငွေလဲနှုန်းနဲ့ငွေကြေးဖောင်းပွားမှုတွေကြောင့်မြန်မာစီးပွားရေးအခြေအနေဘယ်လိုရှိနေပါသလဲဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တင်းလာညတိုင်းတိဆက်ပေးနေကြသတင်းတော်မတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းတော်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အရင်ဆုံးတော့တင်းလာညရဲ့နောက်ထိပ်တန်းရောက်တဲ့တွေကိုဥတည်မောင်တန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးမှာပါရှင
်။ရုရှားကယူကရိန်းမြို့အများပြားကိုဒုံးကျည်တွေနဲ့ပစ်ခတ်နေရမှာဒီကနေ့တနင်္လာနေ့အစောပိုင်းယူကရိန်းမြို့တော်ကီဖ်မှာပေါက်ကွဲမှုတွေဖြစ်ပွားပြီးလူတွေထိခိုက်သေဆုံးခဲ့ကြပါတယ်။အခုလိုမြို့တော်ကီဖ်တိုက်ခိုက်ခံရတာဟာ၄လကာလအတွင်းပထမဆုံးအကြိမ်ဖြစ်တယ်လို့အရေးပေါ်ဌာနပြောခွင့်ရသူက AP သတင်းကိုပြောပါတယ်။သမိုင်းဝင်မြို့ဟောင်းနေရာနဲ့အစိုးရအဆောက်အုံတွေရှိရာကီဖ်မြို့လည်းကောင်ကဖြတ်ကျန်းကိုခိုင်မှာပေါက်ကွဲမှုတွေဖြစ်ခဲ့တာလို့မြို့တော်ဝင် Vitaly Kitschenko ကပြောပါတယ်။ပေါက်ကွဲမှုတစ်ခုတည်းမှာတင်လူ10ဦးထက်မနည်းသေဆုံးခဲ့ပြီး24ဦးဒဏ်ရာခဲ့တယ်လို့ Ukraine ပြည်ထောင်စုအကြံပေးတူကဆိုပါတယ်။ကီးမြို့တော်မှာမနည်းစောစောပိုင်းတိုက်ခိုက်ခံရမှုဖြစ်တဲ့နောက်မှာလည်းမနည်းတစ်ပိုင်းလုံးပေါက်ကွဲဒဏ်တွေဇက်လိုက်ကြနေရပါတယ်။ Ukraine ကာကွယ်ရေးဝန်ကြီးကတော့ရုရှားကိုယည်ညွန်းပြီးအကြမ်းဖက်သမားတွေရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောခဲ့ပြီး Ukraine တို့ရဲ့တပ်တွေကိုဘယ်တော့မှဖျက်ဆီးလို့ရမှာမဟုတ်ဘူးလို့ဆိုပါတယ်။ပေါက်ကွဲမှုတွေဟာယူကရိန်းနောက်ဖက်ချမ်းကလစ်မြို့ယူကရိန်းအလဲပိုင်းကဒီနီပရိုမြို့ပါဝင်မြို့တော်တော်များများမှလည်းဖြစ်ခဲ့တယ်လို့သိရပါတယ်။ရုရှားကယူကရိန်းကိုဖျက်ဆီးပြီးကမ္ဘာမြေပေါ်ကဖြောင်းဖြက်ဖို့ကြိုးစားနေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကဆိုပါတယ်။ကီးမြို့မှာတော့ပြီးခဲ့တဲ့ဇော်လကနောက်ဆုံးတိုက်ခိုက်မှုတွေကြုံခဲ့ရတာပါ။ရုရှားရဲ့ခရိုင်မီးယားဒေသကိုဆက်ထားတဲ့တရာတိုက်ခိုက်ဖျက်ဆီးခံရတဲ့အပေါ်မှာရုရှားသမ္မတဗလာဒီမာပူတင်ကယူကရိန်းကိုအပြစ်တင်လိုက်ပြီးနောက်တနေ့မှာပဲအခုလိုယူကရိန်းမြို့တွေကိုအပြင်းထန်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စနေနေ့ကတိုက်ခိုက်မှုတွေကြောင့်ကတ်စတရာဒစိတ်တစ်ပိုင်းပြိုပြတ်သွားပါတယ်။ယူကရိန်းတောင်ပိုင်းရုရှားစစ်စီရေးအတွက်စစ်တီနဲ့လက်နက်ခဲယမ်းတွေကိုဒီတရာကနေအဓိကပို့ဆောင်ပေးနေရတာပါ
။မလေးရှားလွတ်တော်ကိုဒီကနေ့တနင်္လာနေ့မှာဖျက်သိမ်းလိုက်ကြောင်းဝန်ကြီးချုပ်အစ္စမေးဆာဘရီယာကုပ်ကကြေညာလိုက်တာကြောင့်နိုဝင်ဘာလဇန်ပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပဖို့လမ်းကြောင်းပွင့်သွားပြီဖြစ်ပါတယ်။ဝန်ကြီးချုပ်ရဲ့ညညွတ်သောမလေးအမျိုးသားအဖွဲ့ UMNO ပါတီကရွေးကောက်ပွဲဆော့ကျင်းပဖို့တောင်းဆိုမှုတွေထွက်လာပြီးလွတ်တော်သက်တမ်းမဖြစ်ခင်ကိုလအလိုမှာရွေးကောက်ပွဲဆော့ကျင်းပမှာဖြစ်ပါတယ်။လက်ရှိညွန်ပေါင်းဆိုးရအဖွဲ့တွင်အင်အားအကြီးဆုံးဖြစ်တဲ့ UMNO ပါတီနဲ့တခြားညွန်ပေါင်းအဖွဲ့ဝင်ပါတီအကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာကြောင့်ရွေးကောက်ပွဲကိုဆော့ကျင်းပပြီးသူ့ပါတီတစ်ခုတည်းမဲအများစုအနိုင်ရဖို့ UMNO ပါတီကမျှော်လင့်ထားတာပါ။မလေးရှားပြည်ဆူလ်တန်အဗ်ဒူလာဆူလ်တန်အမက်ရှားနဲ့ဝန်ကြီးချုပ်အစ္စမေးတင်းငွေတွေကတွေ့ဆုံပြီးမှလွတ်တော်ကိုဖျက်သိမ်းမှုဘရင်ကသဘောတူလိုက်တယ်လို့ဆိုပါတယ်။သူ့အစိုးရရဲ့တရားဝင်မှုပေါ်မေးခွန်းထုတ်မှုတွေထွက်ပေါ်နေတဲ့အတွက်ရွေးကောက်ပွဲကျင်းပဖို့သူ့အနေနဲ့ဆုံးဖြတ်လိုက်တာလို့ဝန်ကြီးချုပ်ကပြောပါတယ်။ဒါဟာ2018ခုနှစ်အထူးရွေးကောက်ပွဲပြီးတတိယအကြိမ်မြောက်ရွေးကောက်ပွဲထပ်မံကျင်းပခြင်းဖြစ်ပါတယ်ခင်ဗျ။
ဒီနေ့အတွက်နိုဘယ်စီးပွားရေးဆုကိုအမေရိကန်ဘိုးဘာဥက္ကဋ္ဌဟောင်းနဲ့တခြားအမေရိကန်စီးပွားရေးပညာရှင်တယောက်ကပူးတွဲရရှိသွားကြပါတယ်။ဘာနဲ့ငွေကြေးအကြတဲ့ဆရာသူတင်နာတွေ့ရှိချက်တွေအတွက်စုချင်းမြင်တာဖြစ်တယ်လို့စုရွေးချယ်ရေးကော်မတီကဆိုပါတယ်။ထောင်ခေါက်30ခုနှစ်တွေအတွင်းကစီးပွားပြက်ကကြုံတွေ့ခဲ့ရပြီးတဲ့နောက်ငွေကြေးအကြတဲ့တွေ့ကြုံခဲ့ရပေမဲ့ကောင်းကောင်းစီမံခန့ Suya, Siwai Piashin, the Wakado, Ben Banaki, Douglas Daimon, Philip Dib Victor Pita Bade. Ben Banaki ha, American Tamra George Bush, Obama, Letterma, Boba Ogra Pi, Saweke, the PB, Suya Shida, Chamaro, Washington DC, Chesai Brookings Institute, Ma, Siwai Piashin Pi, Tudina, Sawyan Dibane. Douglas Daimon ha, Chicago Tekuga, Mujisaya, Pomoka Tia PB, Tuya, Tudin Nahu, a Chado Piashinne, Bada Ya, Lila, Durega. Philip Devick, American Anger, Missouri Pinna, St. Louis Mew, Washington Tagluga, Wichina, Siboy Pomoka, Tia Pibale. Do ya to the Nadrigole, a child of Pinachine, Badaya, Lila, Duriga, Kuka Jada, a chain bong, Natanjo, Shide, Pomoka, Tia Pibale.
Taiwan Jonet, Dio Pimaji, Chasipisia, Lawamlu Apulu, Taiwan Tamara Saint Ewanga, Dignity of Talibare, Taiwan John to a donji, Waira, Apin, Kawaisa, Kisha, the Domi Losamu, Pyota, the Chenamabe, Dio Pimajina, Twistle Suni, Lulajan, Tamara Saint Ewanga, Piobare, Democracy Syndical, Chintoni, Taiwan Joha, Dio Pimaji, a Sien and Nagaya, Piape Moody, Maja, Dekin Kalari, Majon Tugiabare, and to the Pin, America, Outlook, Okata, Nancy Pelosi, Twaya, or P. Ogula, Asobama, Dio Duga, Taiwan Joni, Masi, Lijimuri, a Shemi. လောက်ဆောင်ခဲ့ပါတယ်။ထိုင်ဝမ်နဲ့ပတ်သက်တဲ့ပြည်ပခါတစ်ခုကိုဖြစ်လာခဲ့ရင်အမေရိကန်ပြည်ထောင်စုလက်ပါဝင်လာမှာဖြစ်တယ်လို့ဂျပန်နဲ့တခြားနိုင်ငံတွေလည်းပါဝင်လာနိုင်ပြီးကမ္ဘာစီးပွားရေးကိုထိခိုက်စေမှာဖြစ်ပါတယ်။အထူးသဖြင့်စမတ်ဖုန်းတွေကနေတိုက်လေယာဉ်အထိမရှိမဖြစ်လိုအပ်နေတဲ့ဆမ်မီကွန်ဒက်တာလို့ခေါ်တဲ့ဒီဗိုင်းလေယာဉ်ကူးပစ္စည်းတွေကိုထိုင်ဝမ်
အမေရိကန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ၊ဟိုင်းဒိုမီတာ32kHz၊ကိုတုံး9000နဲ့ကိုတုံး800ည၊ဟိုင်းဒိုမီတာ50kHz၅၈၅ရုပ်ဖြင့်စနေတိုင်းမှာလိုင်းလမ်းမီတာ190kHz
တနေ့ကညပဲသတင်းတွေကိုVOAကဆက်လက်ကြီးညာနေပါတယ်။ 2023မှာလောက်ကောင်းလုပ်နိုင်တဲ့စစ်ဆွေးရရဲ့ကိုစားပြုစနစ်နဲ့ရွေးကောက်ပွဲအတုဇာလန်ကိုလိုက်ကြတာဟာမြန်မာပြည်သူတွေပေါ်ပြောင်ကြကြတစ္ဆာဖောက်တာဖြစ်ပြီးအာဆီယံပြည်ညင်မှာပါတဲ့ဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းပုံအရအုပ်ချုပ်ရေးဂရုကဝတ်တွေကိုထိုးထွက်လိုက်တာဖြစ်လိမ့်မယ်လို့အာဆီယံဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားနိုင်ငံကိုဂျကာတာပို့သတင်းစာကြီးကသတိပေးလိုက် ตบอราเมียนซองบาชินมาร์คัสแบรนด์ก็ทอกปะตวาเกดาบาอินโดนีเซียနိုင်ငံမြန်မာအကြက်တဲမှာအဓိကကြနိုင်ပေမဲ့မတရားမှုတွေအကြမ်းမှာတုံ့ပြန်ပါဝေးနေမယ်ဆိုရင်တော့အရှိတော်အာရှနိုင်ငံများတင်းကကြီးညာထားတဲ့မှုတွေအပေါ်မတရားပြုကျင့်ရရောက်ပါလိမ့်မယ်လို့ IDEA အဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဆောင်ပါရှင်ကတတိပေးလိုက်ပါတယ်။ဒီမိုကရေစီနဲ့ရွေးကောက်ပွဲအထောက်အကူပြုအပြည့်အစုံဆိုင်ရာအဖွဲ့လို့အဓိပ္ပာယ်ရတဲ့ IDEA အဖွဲ့ဟာအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းဖြစ်ပြီးဆွေးနွေးနိုင်ငံမှာအခြေစိုက်ပါတယ်။စစ်ကောင်စီဖို့အနာဂတ်မရှိကြောင်းအင်ဒိုနီးရှားနိုင်ငံကရှင်းရှင်းလင်းလင်းပြောသင့်တယ်လို့လည်းဂျကာတ Jakarta Post Sangbad Singa Pitla Rome Asia Okra Ateko Tadin Saga Palai Pare.
Sekampine Monokian Miao Pine Tombu Lewe Miu Leya Jiwama Chi said the second sitas kango e Yakan Dan Lenaga and Puega Digniman at Sobama when you take kite thing by la bid now second sibaga lenaji hiding in never dampian taka kerelu didaganiga biobare takai mu doing that don't you Silarus Islam Sotu, Yadat Ute Sontuarello, Ditaganiga, Vio, Tibu Piosuare, a Puega discango, Timbai ဒီကြအတီပြုလို့မရသေးပါဘူးမြန်မာနိုင်ငံအတွင်းကနေဆက်ဒေသတခြားမှာစစ်ကောင်စီဘက်ကဆင့်အားတွေတိုးချလာနေပြီးဂျက်တိုက်လေယာဉ်တွေလက်နက်ကြီးတွေနဲ့အရက်ဖက်စစ်ဖက်မခွဲခြားဘဲမစစ်မချင်းအသုံးပြုနေတာမှာစက်တင်ဘာလ16ရက်နေ့ကစစ်ကောင်စီကပြစ်လိုက်တဲ့လက်နက်ကြီးကြီးဘင်္ဂလားဒေ့ရှ်ဖက်ကြားသွားတဲ့အတွက်အသက်16နှစ်အရွယ်လူငယ်တဦးသေဆုံးပြီးနောက်ထပ်15ဦးပြင်းထန်တဲ့ဒဏ်
အခါတမရပါမြန်မာနိုင်ငံဒီမိုကရေစီရဲ့အသက်ဘေးသွားသူတွေအတွက်ယူအပီပြည်တွင်းပြည်ပမှာရှိတဲ့ကက်သလစ်ခရစ်ယာန်ဘုန်းကြီးတွေကိုယ်ကဝိပုသူတွေဆူတောင်းဝိပုကြတဲ့အကြောင်းသိကြလွတ်လပ်တဲ့ကက်သလစ်ဘာသာဝင်ကိုယ်ကွယ်သူများဖွဲ့
ထိုင်းနိုင်ငံမြောက်ပိုင်းနယ်စပ်ဒေသကနေနေ့စဉ်မက်တဖရမင်းစိတ်ကြွဆေးပြအနည်းဆုံးတန်150ဆယ်မွေးစေထုတ်လုပ်သူတွေကတင်ပို့နေတဲ့အကြောင်းထိုင်းတရားရေးဝန်ကြီးဆုံးဆက်သက်စုတင်ပြောတာကိုမနေ့ကထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စတင်းမှာရေးသားထားပါတယ်ထိုင်းနယ်စပ်အပြင်ဘက်နေရာအနှံ့ပြန့်ကျဲနေတဲ့စစ်ရုံခုနှစ်ခုရှိပြီးစိတ်ကြွဆေးအများအပြားထုတ်လုပ်နေတဲ့အကြောင်းဝန်ကြီး
ဟုတ်ကဲ့ပါရှင်ထိတ်တန့်ရသတင်းတွေကိုဥတီမောင်တန်းနဲ့ကိုစောင်းဝင်းလိုက်တို့ကပြောပြပေးခဲ့တာပါတနင်္လာညရဲ့နောက်ဆုံးရသတင်းပြပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုဆက်တိုက်တင်ဆက်ပေးသွားမှာပါအရင်ဆုံးတော့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေအကြောင်းဆက်ပြီးတော့ပြောပြပေးပါမယ်စကိုင်းတိုင်းဝက်လက်မြို့နယ်အရှိချာဖျားလေးကုန်းနဲ့၅ပတ်ချောင်းကျေးရွာအနီးကိုမြန်မာစစ်တပ်ကအ ကြောင်း PDF တာဝန်ခံသူကပြောပါတယ်။စေတော်ရွာကိုမြန်မာစစ်တပ်ကညဘက်မှာစစ်ကြောင်းထိုးပြီးကျေးရွာသား 50 တမနည်းကိုလည်းဖမ်းဆီးထားတယ်လို့ဒေသခံတွေကပြောပါတယ်။ဝက်လက်မြို့နယ်အရှိချမ်းတိုက်ပွဲအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုဝင်းခတ်မောင်ပြောပြပေးပါရှင်။အောက်တိုဘာ10ရက်စနေနေ့နေ့လယ်ခင်းကဝက်လက်မြို့နယ်ဖျားလေးကုန်းနယ်
ငါပတ်ချောင်းရွာကြာစင်နှင်းကျေးရွာအနီးမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်စခန်းတစ်ခုအနီးကိုတိုက်လေရင်နဲ့စစ်တပ်ဘက်ကတိုက်ခိုက်ခဲ့တဲ့အကြောင်း PDF
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ကပြည်ဝေးကိုပြောပါတယ်။ရှင်းရမယ့်အကြောင်းကတော့ဆက်နနာကြီးနဲ့ဆက်ငါဆက်ရှိတယ်။ဆက်နနာနဲ့ဆက်ရှိနေတော့ကနေမှဒီလိုအဲဒီကျွန်တော်ဒီဘုပ္ပမနေရဘူးလုံးဝနာမခရုံးတို့ဒီဝနာမခဝဲပြီးတော့ကျွန်တော်ဆက်နနာကြီးတုံးပြလောက်ကြတော့မကြောက်ဘူးတစ်ဖက်ကလည်းဒါပဲလာပြည့်တယ်အဲဒီမှာဟောဒီဝင်ပြည့်တယ် ဟိုလိုမျိုးဖြစ်နေတဲ့အချိန်မှာနာမခနောက်တဲ့နာမခနေမှာအမသာဒီပိုင်းနေပြီးဆက်လာတယ်။အမသာဒီပိုင်းနေပြီးဆက်လာပြီးအမသာဒီပိုင်းနေပြီးဆက်ထပ်ပြီးတယ်။သူတို့ပြတော့မှာဒီလိုအဒီနာလေကြည်ရေရှုပ်လေးကြည်ရေရှိကနေမှာအမသာဒီပိုင်းအမသာကုန်းတတိတိဘုတ်တက်လာတယ်။တက်လာပြီးတော့မှကျွန်တော်တို့ဒီလိုချရဲပြစ်တယ်။ဘလို့မနေရတော့မြောက်ခွဲချသွားတယ်။အဲဒီမှာကျွန်တော်တို့ဒီကဒီကောင်ကိုဖုတ်ကလေးရတယ မလွတ်တပြီးတော့ကျွန်တော်တို့တင်နေကောင်းဖို့
ဒီတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီကိုထောက်ခံအားပေးတဲ့အဖွဲ့တွေကတိုက်ပွဲနဲ့ပတ်သက်တဲ့အကြောင်းအရာတချို့ PDF အဖွဲ့တွေစီကတင်စီရမိတဲ့လက်နက်နဲ့တေဆုံးစီးရင်နေဆိုပြီးလူမှုသတင်းကိုရက်တွေမှာတင်ပြတာတွေရှိပါတယ်တိကျအတိပြုချက်မရသလိုမြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ပြောဆိုလာတာမရှိသေးပါဘူး။လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူ့ကာကွယ်ရေးဘက်ကတေဆုံးသူ18ယောက်ထက်မနည်းရှိသလိုပျောက်ဆုံးနေသူတွေလည်းရှိတယ်လို့ PDF အဖွဲ့ဝင်ကဆက်ပြောပါတယ
်။အဓိကကအတိအကျအများကြီးရှိတယ်မှာအခုချိန်ကြီးပျောက်ဆုံးနေတဲ့သူရှားနေတယ်။ဒီကျွန်တော်တို့မင်းရအတိုင်းအတာဒီမှာတော့ကျွန်တော်တို့အတိကကျွန်တော်တို့ဘာဖြစ်ဒီအောင်အခုနကဦးမှာတရားပြစ်ထင်ရတာတူ ်ကျွန်တော်တော့ပြည်ရကြည့်ရတယ်။ဒါဆိုပျောက်နေတဲ့ဆန်းကန်တူများရှိသေးတယ်ဗျ။ပျောက်နေဆိုရင်ဒီဒီကောရဖွဲ့ရရမှာ။ခုချင်းဒီဒီဥပမာဒီသုံးတယ်လို့ဒီမကူနိုင်လည်းနဲ့ကျွန်တော်ပျောက်နေတာရှိကြတယ်။ပြောင်းရရှိရတာကခုချင်းကြီးလည်းမတူဘူးဒီသက်သက်တက်ကလည်းဒီရနားအရှိနာဆိုကျွန်တော်တို့ဟိုပေါ်ရန်ကြီးတောင်းနေချောင်းလို့မရဘူးတူထက်မှလည်းပါပါလို့ပြောလို့ရတယ်ပပေါင်းတူပဲပြောနေဘူးအလိုမျိုးနေတိုင်းမှာရှိ
ကြာဆုံးတဲ့အထက်မှာပြည်သူ့ကာကွယ်တပ်ဖွဲ့ရွှေဘိုခရိုင်တရင်ငါးကတက်ခွဲမှုဘိုးမာကပါပါပြီးသူ့ကိုစစ်တပ်ကဖမ်းဆီးမိခဲ့တာလို့ PDF အဖွဲ့ဝင်ကပြောပါတယ်ရဟရင်နဲ့လာရောက်ချထားခဲ့တဲ့စစ်ကောင်စီတပ်သားတွေအဲ့ဒီညမှာပဲညာချင်းဆယ်တော်ကျေးရွာကိုဝင်ရောက်စီးနှင်းပြီးနေမြင့်ရှင်းလင်းရေးလုပ်ခဲ့တယ်လို့ဆယ်တော်ကျေးရွာကဒေသခံ50ထက်မနည်းရွာထဲမှာဖမ်းဆီးခံထားရတယ်လို့ဒေသခံတချို့ကပြောပါတယ
်အခုချိန်မျိုးကျတော့သူအနာမောင်ရယ်ကျွန်တော်တို့ဒီငါဘကြောင်ရယ်တောင်းမှာပါတော့ဖြစ်ဥစ္စာရဖြစ်တာဒီနမောကျေးရွာရဲ့တောင်းနောက်ပါကကျွန်တော်တို့ဒီဒူးရင်တောင်းအဲ့ဒီနမောနဲ့ဟိုအမေငါဘကြောင်ရယ်ကြားထဲကပြနေလာမှာသူတခွေလိုမှာတဆွတ်ထားတယ်ဒီလိုဆယ်တော်ကသူမပြောလို့မပြောတော့တယ်မှာတော်တော်များဖမ်းတယ်အဲ့ဒါတော့လူကြီး50ထက်အနည်းကဖမ်းဆီးမှုလို့ပြောဆယ်တော်ကကြွားပြီးဆိုတော့အင်းအများကြီးလည်းတော့မရှိဘူးအလားတူရှိ
မြန်မာစစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့နေရာနဲ့အနီးဝန်းကျင်ကကျေးရွာ15ရွာထက်မနည်းဒေသခံတွေပြေးလို့ရာကိုထွက်ပြေးနေကြပါတယ်မြေကမ်းတစ်ချောင်းနဲ့မြေကမ်းနဲ့နေတဲ့ကျေးရွာကဒေသခံတွေဟာပြေးလို့ရာတောတောင်တွေထဲနဲ့အနည်းငယ်ပိုဝေးတဲ့ကျေးရွာတွေကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီဒေသကျေးရွာတွေမှာ PDF တွေအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကဆွဆွဲထားတာပါဒီအကြောင်းပြချက်ကြောင့်ပဲနေမင်းရှင်းလင်းထိုးစစ်နဲ့လေကြောင်းတိုက်ခိုက်မှုတွေကိုဇက်တိုက်တိုးပြီးလှုပ်လာနေသလိုစစ်ဘေးရှောင်တွေပိုပြီးတိုးလာနေပါတယ
်။စကိုင်းတိုင်းဝက်လက်မြို့နယ်အရှိချမ်းကတိုက်ပွဲချင်းနေတိုက်ပွဲအခြေအနေသတင်းကိုဝင်းခမ်းမှပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့တိုင်းရင်သားလက်နက်ကိုင်တွေတွေ့ဆုံဆွေးနွေးဖို့ RCSS ဖိတ်ခေါ်တဲ့သတင်းကိုပြောပြချင်ပါတယ်။စစ်ပွဲတွေကြောင့်ပြည်သူတွေတွေ့ကြုံနေရတဲ့အခက်အခဲတွေရှော့ချဖို့နဲ့အချင်းချင်းအပြန်အလှန်နားလည်မှုပို့မှုရရှိစေဖို့အတွက်တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေအချင်းချင်းတွေ့ဆုံဆွေးနွေးကြဖို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကဖိတ်ခေါ်လိုက်ပါတယ်။ဒီဖိတ်ခေါ်ထားတဲ့ကာလမှာထိုးစစ်ဆင်တိုက်ခိုက်တာတွေမလုပ်ဖို့လဲညွှန်ကြားထားပါတယ်။ဒီကလန်ချက်အပေါ်တခြားလက်နက်ကိုင်အဖွဲ့တွေကလက်တလောတုတ်ပြန်တာမရှိသေးပေမဲ့ဒေသခံပြည်သူတွေကတော့ကြိုဆိုကြပါတယ်။ရှမ်းပြည်နယ်အခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ချက်ကိုစံကျော်ပြောပြပေးထားပါရရှင်
။ထိုင်းမြန်မာနယ်စပ်မှာခြေစိုက်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းဟာပြီးခဲ့တဲ့ကာလတွေအတွင်းမှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့လက်ရှိမှာလည်းဒီအဖွဲ့တွေနဲ့ပဲစီရေးတင်မှမှုတွေရှိနေတာပါ။ဒီချိန်နေမှာအခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပြီးနိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက် RCSS ဘက်ကကြံလန်းလိုက်ပါတယ်။စစ်ပွဲအတွင်းတွေ့ကြုံရတဲ့တီတူတွေရဲ့အခက်အခဲကိုရှင်းချစေဖို့ရည်ရတာလို့ RCSS ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန့်ဆန်က BOA ကိုပြောပါတယ
်။အထူးကတော့ပြည်သူလူထုတွေဒုက္ခရောက်ရတယ်အထူးသဖြင့်ဒီရှမ်းပြည်တောင်ပိုင်းမှာဆိုရင်ဒါစီရေးပြင်မာနေတဲ့ဒီကဘေးမှာဆိုရင်ဒါလူထုတွေကနေရွှေခွာလာတယ်များလာတယ်။နောက်ဒီနယ်စပ်ဖြတ်ကျော်ပြီးတော့မှတခြားဟိုနိုင်ငံကိုတွားပြီးတော့အလုပ်လုပ်တာတွေများလာတော့ကျွန်တော်ရရှိထားတဲ့အချက်လက်တွေဆိုရင်ရတတိတတိဆိုတာရချီရှိတယ်တချို့ရွာတွေဆိုရင်ဒါရွာပြက်ကလပ်ဖြစ်သွားပြီလေဒါနောက်တစ်ခုကျတော့ဒီလူထုတွေကကွန်ဆင်းနိုးတွေပြက်တာရှိတယ်နောက်ဖက်ပြိုးထုတ်လုပ်လာတဲ့ထုတ်ကုန်တွေကလည်းဟိုစီးပွားရေးအရသာရောင်းဖို့ခက်တယ်ပေါ့ဒါစောင့်နေရေးခက်ခဲလာတာရှိတယ်ဒီ DS ကပထမတစ်ချက်ပေါ့တော့
နောက်တစ်ချက်အနေနဲ့ကတော့လက်နက်ကင်အဖွဲ့အစည်းတွေကအပြန်အလှန်တည်င်းဖလှယ်မှုကောင်းမွန်စေဖို့နဲ့အထင်မြင်လွဲမွားမှုတွေကိုရှော့ချနိုင်ဖို့အတွက်ရည်ရဲကြောင်းဆက်ပြောပါတယ်တွေးဆောင်ဆွေးနွေးရေးကာလကိုတော့2022ခုနှစ်အောက်တိုဘာလ10ရက်နေ့ကနေ2023ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ထိသတ်မှတ်ထားကြောင်းလည်းထုတ်ပြန်ထားပါတယ်။ဒီလိုသတ်မှတ်ထားတဲ့ကာလအတွင်းမှာထိုးစစ်ဆင်တိုက်ခိုက်တာတွေမလုပ်ဖို့လဲအောက်ခြေတက်တွေကိုညွှန်ကြားထားကြောင်းဗိုလ်မှူးခန့်ဆန်ကပြောပါတယ
်။ထုတ်ပြန်ဒီမချက်မထုတ်ပြန်ခင်တည်းကကျွန်တော်တို့ဒီရှေ့တန်းတွေကိုညွှန်ကြားထားတာရှိတယ်ခင်ဗျာ။ဒီကကြတော့ဒါခုခံစီရည်နေတဲ့တုတ်ပြန်ဖို့ဒါဒီထိုးစစ်စင်တာတွေမလုပ်ဖို့ဖြစ်နေလို့ရှိရင်တော့ဒါဒီချိတ်တိတ်မှုတွေဖြစ်အောင်စစ်ကြောင်းတွေရှိလာလို့ရှိရင်ဒါဆော့ဝဲပြီးတော့မှတိတိတ်ဖို့ပေါ့နော
် RCSS တပ်ဖွဲ့ဟာရှမ်းပြည်နယ်မိုင်းပန်နယ်မှာပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO မိုင်းတုံမိုင်းဆက်နယ်ပယ်မှာဝတ်ပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA တောင်ပိုင်းတပ်ဖွဲ့တွေနဲ့လည်းစစ်ရေးပဋိပက္ခဖြစ်ပွားခဲ့မှုပါတယ်ဒီကံလန်းချက်နဲ့ပတ်သက်ပြီးရှမ်းပြည်နယ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားကိုသိနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ရှမ်းပြည်နယ်တောင်ပိုင်းကျေးတီမြို့နယ်ကဒေသခံတူကတော့ဒီကံလန်းချက်ပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်။သူတို့တွေလက်နက်ကိုင်အချင်းချင်းတင်းရသွားမယ်ဆိုတော့ပြည်ပြည်ဟိုတော့အကျိုးပူရှိတာပေါ့ခင်ဗျာ။တော့ဒီနေရင်ချင်းချင်းတွေနဲ့ကောင်းကောင်းလုပ်တဲ့စားသောက်ရမှာပေါ့။အခုကိုဗစ်ရောဂါတပိုင်းတိုင်းပြည်မြို့နယ်တွေသိပခါတွေကတပိုင်းဆိုတော့ဒီအမြင်နဲ့တော့ဒုက္ခရောက်တဲ့
ချစ်ချင်တာကတော့ဒီလိုပြောသလိုပေါ့ဒီနိုင်ငံရေးဒီတဲ့ကွာတာတော့ကိုကောင်းတာပေါ့ကျွန်တော်တို့ဒီနေ့မှာတော့လည်းအကောင်းဆုံးဆိုတော့ဒီလူတွေအတွက်က
တော့ဒုက္ခရောက်တဲ့အလုပ်ရှိနေတာတော့ RCSSR NCA ကိုအပြည့်အစုံအကျိုးကိုလက်မှတ်ရေးထိုးထားတယ်လို့မြန်မာစစ်တပ်ကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုလည်းတက်ရောက်နေတဲ့အပွဲဖြစ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်တဲ့စင်ရတုရှမ်းပြည်အမျိုးသားနေ့ကလည်း RCSS ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေကိုတွေ့ဆုံဆွေးနွေးရေးဖြည့်ရှင်းဖို့အတွက်ကမ်းလှမ်းတာတွေရှိခဲ့ပါတယ်ဒီလိုကမ်းလှမ်းခဲ့ပေမဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA အဖွဲ့တွေနဲ့ RCSS အကြတိုက်ပွဲတွေကတော့ပြီးခဲ့တဲ့လပိုင်းတွေအထိတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်။လောလောဆယ်တော့ RCSS ရဲ့ကံလန်းချက်နဲ့ပတ်သက်လို့ SSA မြောက်ပိုင်းနဲ့ပလောင်အဖွဲ့တွေရဲ့တုံ့ပြန်ချက်တစုံတရာထွက်လာခြင်းမရှိသေးပါဘူးခင်ဗျာ။
ရှမ်းပြည်ဘက်ကအခြေအနေကိုစံကြောပြပြပေးခဲ့တာပါအခုတခါတော့မြန်မာစစ်တပ်အတွင်းတပ်အပြင်ထွက်ခွင့်တင်းကျပ်မှုတွေကြောင့်လူမှုရေးနဲ့စီးပွားစားဝတ်နေရေးအခက်ကြုံနေရတဲ့တဲ့င်းဆက်ပြီးတော့ပြပြပေးပါမယ်မြန်မာစစ်တပ်အတွင်းတပ်ပြင်ထွက်ခွင့်တင်းကျပ်မှုတွေကြောင့်လူမှုရေးနဲ့စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့စစ်တပ်နဲ့နှီးဆက်သူတွေကပြောနေကြပါဗျ။နေပြည်တော်စစ်တိုင်းတပ်ကုန်းမြို့နယ်တပြေချောင်းကျေးရွာကစေတုသေးတနာတရဲတက်ချက်ကြီးစေရေးမတူမိဘအိမ်အပြန်လမ်းမှာအောက်တိုဘာလ3ရက်နေ့ကအဖမ်းခံလိုက်ရတယ်လို့နေပြည်တော်စစ်တပ်အတိုင်းဝိုင်းနဲ့နှီးဆက်သူတူကပြောပါဗျ။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကိုမေးခဲ့ပေမဲ့အကြောင်းပြန်ကြားတာမရှိသေးပါဘူး။စီရေးတုံးတဲ့သူတွေကတော့တက်ပြင်ထွက်ခွင့် outbus ကိုအောက်ခြေတက်တွေအလိုက်ကာလာတို့လှုပ်လေးရှိပေမဲ့ကာလာရှိတော့ဖြစ်ခဲ့တယ်လို့ဆိုပါတယ်ကိုဝင်းမင်းကဆက်သွယ်မြင်းမြန်ထားပါတယ်ရှင
်ဟုတ်ကဲ့အခုလိုအမျိုးသမီးတစ်ချက်ဖန်ဆီးခံခဲ့ရပုံကိုလုံခြုံရေးကြောင်အမည်မဖော်လို့တဲ့ဒီနီးစပ်သူက
ဆက်စပ်ကြီးစီရင်ပါလေတယောက်ပြေးသွားတယ်ဒီရင်းနဲ့တနည်းကလေးညာသူဒီဘယ်လိုစီရင်ပါလဲနောက်ဆုံးတပါရပါရဲ့အဲရပေါ့နော်အဲ့ဒီလူတွေကြီးခွင်းမရတာနဲ့သူတို့တွေကိုအတင်းအကျပ်အလုပ်ကြီးသဘောရခိုင်းစီလို့အဲ့ဒီမှာသူတို့တွေကြီးကြောင်းမပီးသေးတဲ့လူတွေဖြစ်တဲ့အတွက်ကြောင့်ခွင်းတော်ရင်အဲ့ဒီမှာသူကခွင်းကိုမပီးခဲ့ပါဘူးဆောင်းမဖြစ်ဘူးဒီကခွင်းတစ်ခုပဲပီးခဲ့ပါတယ်အဲ့ဒါရဲ့နောက်မှာတလဲလာလေးမှာသူတို့ပြန်ဖမ်းနေပါတယ်သူတို့တားကြီးယူဆိုခိုင်းဖမ်းမရကောင်ပါလေရွှေတက်တာပြဖို့မဟုတ်ပါဘူးဘုံလို့မဟုတ်ဘူးအဲဟိုလာလေတော်တော်အလွေအကြောင်းတားနေတယ်ပေါ့ဒီဖွဲ့စည်းတော့ဘုံလို့အခြားအဖွဲ့စည်းကိုပြေးရမဟုတ်ဘူးသူ့ကိုဖွင့်ပေးရတဲ့အချိန်တောင်ဖွင့်ပေးရဒီကောင်ပါလေပြေးမှာမဟုတ်ဘူ
းအခုနောက်ဆုံးအဖမ်းခံထားရတဲ့အချိန်တွေကိုလည်းဒီမျိုးဖော်လို့တဲ့နှိစက်သူကပဲ
အေးရှိဆောင်ပါပါအချိန်ခံထားတဲ့သဘောပြောအဆောက်ကျတဲ့နေရာပါဒါနဲ့哦阿吉拉路是吧这些啥耶အခုလိုမျိုးတော့တော့ပုံပေးရအောင
်အခုလိုချက်ပြေးဖန်ခံရတာကိုဖြစ်စေတဲ့ဒီစေတုဒေသနာတမှုဘုံမှုချုပ်ရဲ့အမိတ်ချူချူကြကြဖြစ်နေပုံကိုလည်းဒီနိစက်သူကဆက်ပြီ
းအဲ့အမိတ်ကတော့အောက်ဘတ်မထွေးအောင်ဆိုရအမိတ်ထုတ်ပါရဲ့ကိုဗစ်ကာလတတရလိုင်းကနေစပြီးတော့အပြစ်မထွေးရဘူးအမိတ်ထုတ်ခွင့်ပါရဲ့မလဲပြန်ထွက်မယ်ဆိုရင်ဒီနေ့တပြက်ထုတ်ခွင့်အကြောင်းကြားရမယ်ပေါ့တခြားအိတ်ဆက်တွေကိစ္စအကုန်လုံးသူခွင့်မလို့ဘူးသူပြေးမထွက်ဘူးအဲ့ဒါလေးဒီကျွန်တော်စေးတက်မှာနေပြီးတော့တိုင်းစစ်ချောင်းတော့ကျော်မှာရှိစတက်စေးတက်အကုန်လုံးမရှိခဲ့ပါဘူးသူတယောက်တည်းမှာလုပ်တဲ့ထွက်ချက်အမိန့်တစ်ခုပါ
ဒီပေါ်စစ်ကောင်စီပြောခွင့်ရကိုစ조사ဆက်သွယ်ခဲ့ပေမဲ့အကြောင်းပြချက်မရခဲ့ပါဘူးဒါပေမဲ့စီရေးသုံးသက်သူအရင်စေးတက်ဘူကြီးဟောင်းခွဲစိတ်ပါကူဒေါက်တာမင်းမမောင်ကတော့
အောက်ဘက်စပိတ်တယ်ဆိုတော့ဟိုရပိုင်းမယ်ပိတ်ရတာပေါ့ဟိုဒီစနေသိန်းဦးနေဆိုမထွက်နဲ့ပေါ့ဒီတော့ပဲရပါတယ်အကြိုက်ပိတ်တယ်ဆိုတော့တမူးတယောက်ရဲ့ဒုပန်ခွင်ကြီးကနေကြော်ပြီးဌာနနဲ့လှုပ်တာတို့တော့မြင်တာပေါ့ဗျာ
တခြားစေသုံးသက်သူတွေကလည်းမြန်မာနိုင်ငံထဲအာဏာသိမ်းပြီးမှတက်ကထွက်ပြေးသူတွေရှိမှဆိုရင်ပြီးအောက်ခြေတက်တွေနဲ့ယူနစ်လိုက်မှအခြေအနေကြည့်ပြီးကာလတစ်ခုအပြင်ထွက်ခွင့်ပိတ်တာရှိပေမဲ့တက်အပေါ်ပိုင်းကညွှန်ကြားတာတော့မဟုတ်ဘူးလို့ဆိုပါတယ်ဒီနေရာမှာအခုလိုဖိနှိပ်တဲ့အမိန့်ကြောင်းနဲ့လှုပ်ဆောင်မှုတွေကြောင့်တခြားထွက်ပြေးခဲ့ရသူတွေရှိခဲ့တယ်လို့လည်းဒီနိစ္စသူကဆက်ပြောပါတယ်
။ဒီနေ့တည်းပါဆိုရင်ကားရရှိရပါတဲ့ကြည်စီမားတယောက်အခြားအဆက်စစ်တီတယောက်ပြီးသွားခဲ့ရပါနောက်တယောက်ကတဲ့ကြည်စီရဲ့အတော်လေးဟာဆက်ဆက်ဖြစ်ရတာမပြီးတော့ကိုလှုပ်ပါအခုနောက်ဆုံးဖြစ်တာကသူ့မိဘနဲ့တွေ့ချင်လို့သူ့ရဲ့တဲ့ ဟိုကားနဲ့ထက်တဲ့အချိန်ပါတက်ကလိုက်ဆုံးနေတဲ့အချိန်ပါတော့တွေ့ပြီးမိသွားခဲ့ရပါအဲ့ဒီတော့အခုလိုတက်ချဲအချိန်တွေကိုပြန်ကျင်းပြပြီးဖြေရှင်းဖို့ကြိုးစားခဲ့တာရှိခဲ့ပါလားလို့မေးရမှာဒီနိစက်သူကပဲဒီတော့ကျွမ်းကျင်သူနားလေသူအများအပြားရှိပါတယ်ဂျူနီယာလောပြီးရဲ့ပြီးတာလူတွေရှိပါတယ်နားဟိုက်ပေါ့
ဒီလူတွေဒီအစောပိုင်းမှာတည့်ရက်တစ်ဆင့်ဒီအိဆာနဲ့ပတ်သက်ပြီးတင်ပြရပါတယ်။ဘယ်ခန့်ခဲ့ပါဦး။အဲ့တော့အဲ့လူတွေတောက်ခါပါထပ်ပြီးတော့တင်ပြဖို့မဖြစ်ခဲ့တဲ့အခြေအနေဖြစ်သွားပါတယ်။ဒါဖြင့်အခုလိုတက်အဖြစ်ထွက်ခွင့်ရရှိပိတ်ထားတာကြောင့်ရှေ့ဆက်ဖြစ်လာနိုင်မှာကိုဒီနိစက်သူကဆက်ပြီးအခြေခံစစ်တီရင်ပါ။လေးရက်တမင်းစားဦးအတွက်တော့ရှင်းစားဝယ်ဖို့
အပြန်ထွက်ပြီးသူတို့အတွက်စီးပွားရေးအရာပေါ့နော်အထက်မှာသတ်တော်ဆိုင်လို့ကိုကြီးအရာလေပတ်နေရစီးပွားရေးဟင်းစားရောင်းဖို့ကိစ္စရတော့အဆက်ကြီးရှိခဲ့ပါတယ်ကြီးရလူကဖြစ်လာအောင်ပါဆရာနာသိမ့်ပြီးတသားတချို့မြန်မာနိုင်ငံထဲမှာထွက်ပြေးတာရှိခဲ့ချိန်မှာတချို့ကတော့
CDM လုပ်ပြီးနေဆက်ဖြတ်ကျော်ခေလုံကမကြခင်ကတော့ဗိုလ်မှူးတူးနဲ့တက်ချက်နိုင်ငံစစ်ကောင်စီဘက်ပြောင်းဝင်သွားခဲ့ပါတယ်ခင်ဗျာ
မြန်မာစစ်တပ်အတွင်းတပ်ပြင်ထွက်ခွင့်တင်းကျပ်မှုတွေကြောင်းလူမှုရေးနဲ့စားဝတ်နေရေးအခက်ကြုံတွေရတဲ့တဲ့ကိုဝင်းမင်းမင်းမြန်တင်ဆက်ပေးခဲ့တာပါမြန်မာနိုင်ငံမှာမတည်ငြိမ်တဲ့ငွေလဲနှုန်းတွေနဲ့ငွေကြေးဖောင်းပွားမှုတွေကြောင်းမြန်မာစီးပွားရေးအခြေအနေဘယ်လိုရှိနေပါသလဲဒီကြောင်းဆက်ပြီးတော့ပြောပြပေးမှာပါ မြန်မာနိုင်ငံရဲ့ကုန်ထုတ်လုပ်မှုကဏ္ဍအညွန့်ကိန်းတွေဟာစက်တင်ဘာလထဲမှာတည်တည်တတ်တတ်ကျဆင်းနေတယ်လို့ကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ဈေးကွက်ဆိုင်ရာအချက်အလက်တွေဖော်ပြပေးနေတဲ့အမေရိကန်ပြည်ထောင်စုညူးယောက်မြို့အခြေစိုက် S&P Global အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပျက်နေတဲ့ငွေလဲနှုန်းမတည်ငြိမ်တာတွေနဲ့ငွေကြေးဖောင်းပွားတာတွေကြောင့်ပြည်တွင်းထုတ်လုပ်မှုကိုထိခိုက်နေတာလို့လည်းပြည်တွင်းကလုပ်ငန်းရှင်တချို့ကပြောပါတယ်။မြန်မာစီးပွားရေးအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုကိုငင်းညာပြပြပေးပါရှင့်။
လုပ်ငန်းအသစ်တွေထုတ်လုပ်မှုကဏ္ဍကိုဝင်လာပေမဲ့လည်းကုန်ကျစရိတ်တက်တာဈေးကွက်ရဲ့လိုအပ်ချက်အတိုင်းလိုက်ပြီးချိန်နှိနေရတဲ့ငွေလဲနှုန်းတွေကြောင့်ကုန်ထုတ်လုပ်မှုကလှင်းလင်းမြန်မြန်ပဲကျဆင်းနေတယ်လို့ S&P Global ကသုံးသပ်ထားပါတယ်။တချို့လုပ်ငန်းတွေကတော့ကုန်ကျစရိတ်လျှော့ချတာမျိုးဝန်ထမ်းလျှော့ချတာမျိုးဒစိမ့်တပိုင်းချုပ်လုပ်တက်ဆင်ထားတဲ့ပစ္စည်းတွေကိုတင်သွင်းလာတာမျိုးနဲ့ထုတ်လုပ်မှုမှာကုန်ကျစရိတ်ကိုလျှော့ချလာတဲ့အကြောင်း
ပြီးရင်းကအထည်ချုပ်လုပ်ငန်းရှင်တူကဗီဒီယိုကိုပြောပါတယ်။ဟုတ်တယ်ကြားလို့ကြားတာပေါ့။အထည်ချုပ်တို့ပါလို့ဆိုတော့ဘာမှအလုပ်လုပ်တာကြီးတယ်။ပြီးရင်းတော့ကိုဒါမှမရှိတော့ဘူး။နောက်ကလက်ရှိအငံကြိုင်းအင်ဗက်စမန့်တွေနဲ့ဆက်သွားတာလို့။ဘူကလက်ရှိကကိုယ်တိုင်အတွင်းလိုက်နေ။ဒါနဲ့လည်းကုန်တော်ကလောက်သွား။စံစဘာထုတ်လုပ်မှုကျဆင်းနေဆိုပေမဲ့ရောင်းသူဝယ်သူပုံမှန်အတိုင်းအဆင် များထုတ်လုပ်ချိန်ကြာမြင့်တာကလည်းကာလတခြားမှာအဆိုးဆုံးဖြစ်တယ်လို့စီးပွားရေးပညာရှင်တချို့ကမြင်ပါတယ်။ဝယ်လိုအားရောင်းလိုအားနှစ်ခုလုံးမှာအကျက်အတည်းဖြစ်နေတဲ့ကာလလို့ပြည်တွင်းစီးပွားရေးပညာရှင်တူက VOA ကိုအခုလိုပြောပါတယ်။
အံတော်လုံးကကြာပါပဲ။ဒါပြလို့လဲဆိုတော့ကစပက်ကကြည့်လို့ရှိရင်ကုန်ဆိုင်ရောဆောင်သားရောအဲ့ဒါလေးအကုန်လုံးကစီးတက်နေတာလို့။နောက်တစ်ပိုင်းကတော့လည်းပဲလူတွေမှာပြပွားရေးချက်တွေအတွက်ဝယ်အားနေသွားတယ်။အနိုင်ငံများတိုင်းပြည်တွေကိုလည်းပဲနိုင်ငံများကိုပို့နိုင်တဲ့ပို့ကုန်ပမာဏလေးပဲနေသွားတယ်။အဲ့ဒါကတော့ဝယ်လို့အဘက်ကပေါ့။အဲ့တော့နှစ်သက်စလုံးကအချက်တည်းရှိတဲ့အတွက်ခုံတော့လို့ပူလာတော့ချက်ရှင်းပါပဲ။
ဒီတွင်ကစီးပွားရေးပညာရှင်တူဦးရဲ့သုံးသက်ချက်ပါ။မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုန်ထုတ်လုပ်မှုကဏ္ဍမှာကုန်ပစ္စည်းကျဆင်းလာတာ၊ကုန်ထုတ်လုပ်မှုအချိန်ပိုကျလာတာ၊ငွေကြေးဖောင်းပွားမှုနှုန်းများလာတာဟာဒါရီယာအဓိကတွေးရှိချက်တွေဖြစ်တယ်လို့ S&P Global အဖွဲ့ရဲ့အော်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့နောက်ဆုံး3လပတ်အစီရင်ခံစာမှာထည့်သွင်းထားပါတယ်ခင်ဗျာ။
မတည်ငြိမ်တဲ့ငွေလဲနှုန်းနဲ့ငွေဖောင်းပွားမှုခရီးတွေကြောင့်မြန်မာကုန်ထုတ်လုပ်မှုကျဆင်းလာတဲ့အကြောင်းကိုညဉ့်ညပြပြပေးခဲ့ရပါတင်းလာညအတွက်တင်ပြပို့ချက်တွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့အဝေးပိုင်းအကြံပေးစင်တဲ့ဆိုရင်တော့ burmese@vnews.com ကိုဆက်သွယ်မေးမြန်းနိုင်ပါဆက်သွယ်ပြပို့နိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
တရမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရမန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇက်လန်းတွေ one click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာညစမှာတော်တာရှင်များရှင် VOA ကနေ2022ခုနှစ်အောက်တိုဘာလ10ရက်နေ့တနင်္လာညပိုင်းညမပါတာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ line 2မီတာ32 kHz 9303ညနဲ့9383ည line 2မီတာ51 kHz 9885 line 1မီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြသတင်းတောင်အမှတ်စုစီးပွားရေးကဏ္ဍ blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒီတဲကမှာအရင်ဆုံးမြန်မာနိုင်ငံမှာအာဏာသိမ်းပြီးတစ်နှစ်ခွဲကျော်ကြာလာချိန်မှာစစ်ကောင်စီအနေနဲ့ဘလို့ PR တွေရင်ဆိုင်နေရတယ်လဲဆိုတာသတင်းတောင်မှတ်စုမှာကြည့်ကြရအောင်ပါမြန်မာနိုင်ငံရဲ့အခြေအနေပေါ်နိုင်ငံတကာစောင့်ကြည့်ဝေဖန်မှုတွေရှိနေချိန်မှာပဲအာဏာသိမ်းစစ်ကောင်စီရဲ့လှုပ်ဆောင်ချက်တွေပေါ်ပြည်တွင်းရောပြည်ပမှာပါတိုင်းရင်းသားအင်အားစုတွေဒီမိုကရေစီတက်ကြွလှုပ်ရှားသူတွေရဲ့ PR တွေရှိနေပါတယ်ဒီကြောင်းတွေနဲ့ပတ်သက်လို့သတင်းတောင်မှတ်စုအဖြစ်ရန်ကုန်ကပေးပို့ထားတာကိုသားညုံပြောပြပေးပါပါရှင်
ဆက်ခုနှစ်ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့နိုင်ငံခေါင်းဆောင်တွေကစိုးရိမ်မကင်းပြောခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့အတွက်ကြုံနေရတဲ့လူသားစာနာမှုပြဿနာတွေကိုပြင်းထန်ထန်ခံစားနေကြရသလိုလက်ရှိမှာစစ်တပ်ရဲ့ရက်စက်တဲ့ချိန်မုံမှုခံရတဲ့မြန်မာပြည်သူတွေရဲ့အကူအညီတောင်းဆိုမှုကိုကဘာကနေပြီးတော့လက်လျူမပြုထားကြဖို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့89ကြိမ်မြောက်အထွေထွေညီလာခံတတိယကော်မတီစည်းဝေးမှာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မှုထွန်းကတောင်းဆိုပါတယ်မြန်မာနိုင်ငံမှာဥယျာဉ်စွန့်ကွာထွက်ပြေးရတဲ့ဒေသခံ 1.3 သန်းကျော်ရှိနေတယ်လို့လူသားစာနာမှုအကူအညီလိုအပ်နေသူက14သန်းကျော်နေပြီဖြစ်ပြီးတော့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေကတနေ့တခြားပိုပြီးတော့ဆိုးလာနေတာကြောင့်မြန်မာပြည်သူတွေကိုအကောက်အွယ်ပေးမဲ့ဘယ်လှုပ်ဆောင်မှုမျိုးကိုမဆိုကုလသမဂ္ဂပါဝင်ကမ္ဘာနိုင်ငံတွေကချက်ချင်းအရေးယူဆောင်ကြဖို့လဲတာမတ်ကြီးဦးကျော်မှုထွန်းကတင်ပြပါရယ်နိုင်ငံတွေအကြမ်းဖက်မှုအခြေအနေနဲ့ပတ်သက်လို့ဝေဖန်ခံနေရတဲ့အချိန်မှာရွေးကောက်ပွဲကျင်းပနိုင်ဖို့ကိုလည်းစစ်ကောင်စီအနေနဲ့ကြိုးပမ်းနေပါရယ်တမရော်အနေနဲ့ပါတီစုံဒီမိုစီလမ်းကြောင်းကိုရှောက်လှမ်းနိုင်အောင်ဆောင်ရနေပြီးတော့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုခြေခံတဲ့ပြည်ထောင်စုကိုတည်ဆောက်နေတဲ့အကြောင်းစစ်ကောင်စီအုပ်ထောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစစ်ကောင်စီအစည်းအဝေးမှာပြောပါတယ်ဖက်ဒရယ်အခွင့်အရေးပေးတဲ့နေရာမှာလည်းဖြစ်တဲ့ဖြစ်ထိုက်တဲ့အခွင့်အရေးကိုပဲပေးမှမှာဖြစ်ကြောင်းပြောဆိုထားပါတယ်စစ်ကောင်စီအုပ်ထောက်ပြောတဲ့ဖက်ဒရယ်အခွင့်အရေးဆိုတဲ့အပေါ်မှာ NCA လက်မှတ်ထိုးလက်နက်ကင်ဖွဲ့ရရဲ့ PPST လို့ခေါ်တဲ့ညီညာရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဥက္ကာကတော့အခုလိုတုံ့ပြန်ပါတယ်
ဖြစ်ပင်ဖြစ်ရတဲ့ဖက်ဒရယ်ဆိုတာတော့ဘာပြောမှန်းတော့မသိဘူးမြန်မာနေမြန်မာဟန်ဖက်ဒရယ်လားဒါမှမဟုတ်လေ2008ကနေခွင့်ပြုပေါ်များရတဲ့ဖက်ဒရယ်လားတော့မသိဘူးပေါ့ဒါပေမဲ့ဘယ်လိုပဲပြောပြောမူလမှာတော့ဖက်ဒရယ်စံချိန်စံညွှန်းတွေဟောရှိပါတယ်အဲဒီစံချိန်စံညွှန်းတွေတော့အပြည့်အစုံလိုတာပေါ့ပေးရတယ်ဆိုတာဘာညွှန်းတယ်လဲပုံမှန်ချက်ကဥပဒေကအညီပေးရတာလားဟိုဒီမို့အုပ်ချုပ်တဲ့လူကပေးရတာလားဒါတော့မရှင်းဘူးအဲ့တော့ဆက်ပြောမှာတော့ပုံပုံချေချံဥပဒေကနေပြရတာပဲ။ဒါကြောင့်ဖိတ်ပုံချေချံဥပဒေကိုပဲမှတ်တမ်းထားမှာတော့ရှိပါလား
။လောလောဆယ်မှာတော့တိုင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ဟာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတယ်လို့2008ဖွဲ့စည်းပုံချေချံဥပဒေနဲ့ SCA အပြည့်ရဲ့စာချုပ်ဟာပြက်ပြက်ပြီလို့ပြောနေတဲ့ဖွဲ့စည်းအချို့လည်းရှိပါတယ်။တချို့ထဲမှာပဲစစ်ကောင်စီကလုံးမဲ့ရွေးကောက်ပွဲရလဒ်ကိုအသိမှတ်မပြုဖို့တောင်းဆိုနေတာတွေလည်းရှိပါတယ်။စစ်ကောင်စီစီစဉ်ကျင်းပတဲ့ရွေးကောက်ပွဲရလဒ်ရထွက်ပေါ်လာတဲ့အစိုးရဟာပြည်သူထောက်ခံမှုတိတ်မရတဲ့အစိုးရဖြစ်မယ်ဆိုရင်တော့နိုင်ငံရေးအရာအာဏာချက်တွေရှိပြီးတော့ဖွဲ့စည်းပုံပြင်ရေးကိစ္စညီညာရေးကိစ္စတွေကြန့်ကြာမှာဖြစ်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူဦးရဲထွန်းကပြောပါတယ
်ဒီရေတောက်ပွဲကအားလုံးကပါဝင်တဲ့လူလူကြီးကအတိမတ်ပြည်ပြီးတော့မဲလာသေးတဲ့ရေတောက်ပွဲဟုတ်မဟုတ်ဆိုတာကအဓိကကြတာပေါ့ဒါနဲ့ရေတောက်ပွဲမှာပြည်သူလူထုကအင်းနဲ့အားတိုင်းနဲ့အတိမတ်ပြည်ပြီးမဲလာသေးပြီးတော့ဖြစ်လာတဲ့အစိုးရမျိုးဆိုရင်နော်ဒီပြည်ချင်းပါပဲဒီ NPA လမ်းကြောင်းအတိုင်းချက်ချီတက်သွားလို့ရှိရင်အချင်းပြေသွားနိုင်တာပေါ့အော်ရေကောက်ပွဲနဲ့ဒီလူလူဟိုပါပေါ့အပြင်းအပြင်းမှုနဲ့ဆက်ဆက်နေတာပေါ့ဗျာ
ရှမ်းပြည်တိုးတက်ရေးပါတီ SSPP ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်လာအဖွဲ့တို့ဟာစက်တင်ဘာလ26ရက်နေ့ကနေပြီးတော့30အထိဒီစစ်ကောင်စီနဲ့ဒုတိယအကြော့ဖြစ်နေနေပြီးတော့မှတွေ့ဆုံဆွေးနွေးပါတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာအမျိုးသားတန်းတူရေးအတွက်ဗမာပြည်နယ်ဖွဲ့စည်းပုံတင်ပြချက်ကိုစစ်ကောင်စီဘက်ကလက်မခံခဲ့တဲ့အကြောင်းရှမ်းပြည်ဒုတိယပါတီ SSPP ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစိုင်းစုက VOE ကိုပြောပါတယ်
ဒီဖယ်ရယ်သွားဖို့ပေါ့နော်
ပဲတော့ဘုအတိကကဒီမှာဒီရှိဖို့လိုတယ်ပေါ့နော်ချင်းစိတ်တွေတချင်းစိတ်တွေဘခိုင်းစိတ်တွေအဲ့ဒီစိတ်တွေများစုပေါင်းပြီးမှပြည်တော်ပြည့်ရဲ့လာမလို့ဗျာအဲ့တော့ကျွန်တော်တို့အမျိုးသားတန်းတို့ရဲ့အတွက်ဒီဒီမှာလူမျိုးတွေလည်းလဲစိတ်တစ်ခုစိုက်ကြည့်တယ်ကျွန်တော်တို့အမျိုးသားတန်းတို့ရဲ့နောက်ပြီးကျွန်တော်တို့ဖယ်တွေ့စံသွားဖို့ကအချိန်ပြည့်တယ်ပေါ့နော်ဒီမှာဒီကိုမဖြစ်မလို့စိတ်ခွဲခွဲဖို့ပေါ့နော်အမျိုးလိုအပ်ပါတယ်လို့ရဲကျွန်တော်တို့ကသင်ပြဆွေးနွေးသွားတယ်ဗျာအဲ့ဒါကြတော့ဒီလိုအလဲခံဘူး
ဖရက်ခွင့်ရေးပေးရတဲ့နေရာမှာဖြစ်သင့်ဖြစ်ထိုက်တဲ့ခွင့်ရေးပဲပေးရမှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာလည်းလွှတ်တော်လမ်းကြောင်းကပဲပြင်ဆင်နိုင်မှာဖြစ်တဲ့ကြောင်းစစ်ကောင်စီအကြီးအကဲကတိုင်းသားအဖွဲ့အစည်းတွေနဲ့မကြသေးခင်ကနေပြီးတော့မှတွေ့ဆုံတဲ့အချိန်ပြောပါတယ်။တချိန်တည်းမှာပဲငြင်းငိုင်းနဲ့ပတ်သက်လို့ရှိရင်2008ဖွဲ့စည်းပုံနဲ့ SCA အပြည့်ရစာချုပ်ကိုပြစ်ပယ်လို့မရဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။ KNU ၊ KIN ၊ KIA ကချင်း KNPP ၊ KNE ၊ CNF ချင်း PSLF ၊ TNLA တအောင်ပလောင်ULAAA ရခိုင် MNDAA ကုကတ်ဖွဲ့တွေကတော့စစ်ကောင်စီကနေပြီးတော့ကန့်လန့်တဲ့ညီငယ်ရေးဆွေးနွေးပွဲကိုမတက်ရောက်ပါဘူးဆရာနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ဒီမိုစီအားစုတွေကြားအားပြိုင်မှုတွေကြားမှာချင်းမျိုးသားတပ်ဦးအနေနဲ့ပြည်သူဘက်ကနေပြီးတော့ရပ်တည်နေတယ်လို့ NUG Federal ပြောင်းစုရေးရာဝန်ကြီးဒေါက်တာလျှံမုံစာခေါင်ကပြောပါတယ်အ
ာစစ်ကောင်စီကအာဏာသိမ်းပြီးချင်းအာတိုင်းရင်းသားတော်လှန်ရေးဖွဲ့စည်းတွေပေါ့နော် NCA စာချုပ်ကိုချုပ်ဆိုခဲ့တဲ့ဖွဲ့ဆက်နဲ့ဖွဲ့နေတဲ့ဒါကိုဆက်ကျင်တယ်ကန့်ကွက်တယ်ဒီအာဏာသိမ်းစစ်ကောင်စီနဲ့ချွေးနေပွဲတွေလုံးဝမလုပ်တော့ဘူးဆိုပြီးတော့ကျွန်တော်တို့ statement တွေတစ်ခါထုတ်ပြီးတော့ပြက်ပြက်သားသားကျွန်တော်တို့ဆက်ကျင်ခဲ့တယ်သို့တော့အဲ့ဒီကာလမှာ PPSC ရဲ့ champion ပုဂ္ဂိုလ်တူကနေပြီးတော့ PPSC ကို champion စာတစ်ခုရေးလာပါတယ်အဲ့ဒီ champion စာသာပါလေဆိုတော့အခုအာဏာသိမ်းနေတာမင်းအောင်ဆိုင်နဲ့အောင်ဆိုင်ချူကြီးတို့ရဲ့ပြဿနာဖြစ်တယ်။ NLD နဲ့စစ်တပ်အတွင်းမှာပြဿနာဖြစ်တယ်။ဗမာဗမာအတွင်းမှာဖြစ်ပျက်တဲ့ပြဿနာဖြစ်တဲ့အတွက်ကျွန်တော်တို့တိုင်းရင်းသားတွေမပါသင့်ဘူးဆိုပြီးတော့အကြံပေးစာကြီးခဲ့ပါတယ်။အဲ့ဒီအကြံပေးစာကျွန်တော်တို့ PPSC အတွင်းမှာတစ်ချမ်းဝေသွားစီပါတယ်။ကျွန်တော်တို့ကတော့ဘယ်လိုသုံးသပ်တယ်လဲဆိုတော့ဒီတော်ဆိုင်ကြီးစီဟာစစ်အာဏာရှင်စနစ်နဲ့ပြည်ထောင်စုပွဲတိုင်းရင်သားလူမျိုးအလုံးပြည်သူလူထုတရားလုံးကြားမှာဖြစ်ပေါ်နေတဲ့ပြဿနာဖြစ်တယ်။ထို့တွေ့တော့ကျွန်တော်တို့ကတော့ပြက်ပြက်သားသားပဲပြည်သူလူထုထက်ဖက်ကလည်းရက်ပြီးပြီးတော့စစ်အာဏာရှင်စနစ်ကိုဆန့်ကျင်ရမယ်ဆိုပြီးတော့ကျွန်တော်တို့ချင်းမျိုးသားတပ်ဦးကတော့ပြက်ပြက်သားသားဆုံးဖြတ်ခဲ့တယ်။ထို့တွေ့တော့ကျွန်တော်တို့အနေနဲ့ပြည်သူလူထုနဲ့ပူးပေါင်းပြီးတော့ခုလို NUG NGC ရှိတော့တဲ့လက်တွဲပြီးတော့ဆောင်ရွက်တာဖြစ်ပါတယ
်။
ခုချိန်မှာဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားဖက်ကတူပြက်ပြက်သားသားပြည်သူလူထုဖက်ကယက်တည်တဲ့လူနဲ့ဇဝေဇဝါဖြစ်ပြီးတော့မြောင်းနိုင်တဲ့တော့စကားပြောတဲ့လူဆိုပြီးတော့အာကံမကောင်းဆုံးမှာပဲနဲ့အာဖြစ်သွားတာပေါ့နော်။တုံ့တုံကျွန်တော်တို့အားလုံးမြင်ဆံပြီးတော့အားလုံးပြည်သူလူထုဖက်ကယက်တည်လိမ့်မယ်လို့ကျွန်တော်ပြောလက်ပါတယ
်။မြန်မာစစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုအင်ဒိုနီးရှားနိုင်ငံမှာတရားစွဲဆိုနိုင်ရေးဒရင်လူလတ်ခွင့်အဖွဲ့ AGI နဲ့လူခွင့်အဖွဲ့ရဲ့လျှောက်ထားချက်တွေကိုလာမယ့်အောက်တိုဘာလ17ရက်နေ့မှာအင်ဒိုနီးရှားဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဒုတိယကြိမ်ကြားနာဖို့ရှိပါတယ်။မြန်မာနိုင်ငံကစစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုကျွလွန်နေဆိုတဲ့စွဲချက်နဲ့စစ်ဆေးအရေးယူဖို့အာဂျင်တီးနားနိုင်ငံပြည်တော်စုတရားရုံးမှာလည်းရွန်ဂျာအရေးလှုပ်ရှားသူတွေက2019ခုနှစ်ကလေးကတရားစွဲဆိုထားပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံမှာလူခွင့်အဖွဲ့တွေကအခုလိုပထမဆုံးကြိမ်တရားစွဲဆိုဖို့ကြိုးစားတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့မှာဒွန်ဘာထဲကျင်းပဖို့စီစဉ်ထားတဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်စည်းဝေးတွေမှာလည်းမြန်မာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံရေးဝန်ကြီးကိုဖိတ်ပါမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံရေးဝန်ကြီးဌာနကအတည်ပြုတာကို The Phnom Penh Post သတင်းစာမှာဖော်ပြပါရတယ်။မြန်မာနိုင်ငံဘက်ကနိုင်ငံအရေးကုစားမပြုတဲ့သူကိုပဲအစည်းအဝေးတယောက်ဖို့အကြောင်းကြားထားတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူက The Phnom Penh Post သတင်းစာကိုပြောပါရတယ်။အချိန်40နဲ့41ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်စည်းဝေးတွေပြင်အရှေ့အာရှနိုင်ငံရေးဝန်ကြီးတွေနဲ့ဒေသပြနှိနှောဖလှယ်ပွဲတွေကိုနိုဝင်ဘာလဒုတိယပတ်တွင်ကမ္ဘောဒီးယားနိုင်ငံမှာကျင်းပဖို့စီစဉ်ထားတာပါ။အနာသိန်းကာလာတနှစ်နဲ့ခုနှစ်လကျော်အတွင်းမှာစစ်ကောင်စီအနေနဲ့နိုင်ငံတကာမှာဝေဖန်ခံရသလိုခုလိုဒီပြည်တွင်းတိုင်းသာလက်နက်ကိုင်အဖွဲ့အားလုံးနဲ့တွဆွန်ဆွနီးကိစ္စမှာလည်းအတော်လေးကိုကြိုးပမ်းနေရတဲ့အခြေအနေအကြောင်းဒီသတင်းပတ်ရဲ့သတင်းတောက်အမှတ်စုအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်သားကြီ
း ဒီကနေ့ကျွန်တော်တို့ရဲ့ပတ်သက်တဲ့ကုံထုံးလုံးကိုရပိုင်းမှာပေးရတည်တာမှာပဲရပါမယ်။ညီမနိုင်ငံနဲ့အာနာသိန်းစစ်ကောင်စီကြောင့်နေရတဲ့ PR တွေကြောင့်ဒီသတင်းပဲရဲ့သတင်းတောင်မှဆိုအစီအစဉ်မှာကိုသားညုံတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့မဆုမြတ်မွန်တင်ဆက်ပေးထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါ။တိုက်ပွဲတွေရှ ठें छो ठारा जाओ पीने रुमा कौसे नौ टा टे ठा खाने याद लो कौसी शाबा मुने चौने बारे तेई ने मावे जखा पीने रुम यू ने छाकुमा कुला तमका साना ये का अफे डब्ल्यू एफ पी ए ठाउपा कुनी मुगोले सेप्टेम्बर ला ले रोंगा सेप्टेम्बर ला ले करेगा आना भाई नो यसाइन था खाई था यसाइन खाई था बारे यखाइन लुडू यसाइन यारे सावन ने ये अच्छे ने गो दीदरें बा सीवाई सीजे मामा तेंगी था सुजी टें सप्ली था बारे शे
In Rakhine, indiscriminate attacks and the use of landmines and mortar shellings as well as tight security measures and
access to security measures and access to security measures. We have to look at the situation in the city of Rakhine. We have to look at the situation in the city of Rakhine. Kula Tamka Atuye Mucho Ye Pyo Kunya, Stephen Dujeris Ka Autovala Tungye Ni, New York Kula Tamka Thana Chuk Trinsa Shinlin Bwe Ma Ati Piyo Su Dwara Ba. Shakhaim Dinerim Ma Khaing Dato Ie Ne Sikangsi Dapwe Rija Daipwe Ri Pian Shi Lara Ne Dube, Sikangsi Beka Yakhaim Dinerim Gongzi Sisi Mu Ne, Ki Dwa La Mu De Gu, Damye Ganda Che, Mya Pya Chama Chin Tung Ni Raba. Kula Tamka Ye Kaba Sana Ye Ka Apwe, WFP Ye, Shakai Pinerui Sanamu Oku Nyi Pianwe Mugu, Keta Yasain Thabu, Satimala Sangaya Ni Ma, Bine Sien Anabai Nuga, Jinya Che Thopian Damye Ke Chaunle, WFP Ka Drin Thopare. WFP Ye Oku Nyi Re Damye Kanyare Dita Rite Ma, Budi Rao Maundo Yate Rao, Miao U Mimpya Ne, Miebo Miu Ne Ruka Jiyua Saliya Pawin Pi, ဒါဆိုရင်WFP ထံကလစဉ်အကူအညီရယူနေသူ2300တို့အလုံးအပေါ်တက်ရောက်ထိခိုက်စေတယ်လို့ဖော်ပြပါတယ်ကျူတင်ပြင်းစင်ဆောင်ရွက်တဲ့အနေနဲ့ရခိုင်ပြည်နယ်အလဲပိုင်းကအကူအညီရယူနေသူ2200ငါးရာတို့ကိုတော့အောက်တိုဘာလအထိလုံလောက်အောင်ခွဲတန်းကိုနှစ်ဆတိုးပေးထားကြောင်းလဲWFP ရဲ့အစီရင်ခံစာကဖော်ပြပါတယ်
ဒီသူလိုတော့မဟာဥပေတန်းကလက်ရှိရခိုင်ပြည်နယ်တွင်အတော်အလာတမ်းမြေကန့်တတ်မှုတွေကိုအခုလိုပြောပြပါတယ်။အာကိစီမျိုးလေကန့်တတ်လာတဲ့သူတို့ကဟိုကိစီမျိုးကဒီကိစီမျိုးကတမျိုးနဲ့တမျိုးမပေရအလာရေချောင်းလမ်းတွေကိုပိတ်တယ်အဲကားလမ်းတွေကိုပိတ်တယ်အဲဒီဒူတော်ယူရာတွေကိုစစ်စစ်ရဲသွားလို့မရနိုင်အောင်ထိပ်ပေါ့တမျိုးနဲ့တမျိုးတန်နေတဲ့ကနေအဲအဲ့ဒီကွန်ပျူတာလုံးဝမပေရတဲ့စာအုပ်
shime suye. Ogola atwe, American Dola go mankozi lele nunga. Tungtong ngaya cha ti yawshi kepi, Myanmar changwe zinu tuja ke chao. Dilongwe jime di nye mu chao. Achegan satong gong zinu ni jimien doze chao. Gaba sana yeka pweka, setembala sin kansa ma popya bade. ၂၀၂၂ခုနှစ်မတ်လအတွင်းWFP ကမ္ဘာစားနပ်ရိက္ခာဖွဲ့နှင့်FAO စားနပ်ရိက္ခာနှင့်စိုက်ပျိုးရေးဖွဲ့တို့ပူးရဲကောက်ယူတဲ့အိမ်ထောင်စုစစ်တမ်းအရမြန်မာလူဦးရေရဲ့၂၀ရာခိုင်နှုန်းလောက်ဖြစ်တဲ့ခမန်းကျေလူစက်တန်းလောက်ဟာစားနပ်ရိက္ခာမလုံလောက်မှုနဲ့စိုးစိုးရွားရွားကျုံ့တွင်နေရကြောင်းလဲဖော်ပြထားပါတယ်။WFP ရဲ့ဇင်းနှုန်းစောင့်ကြည့်မှုတွေအရ အောက်ကလာအတွင်းအခြေခံစနစ်ရိက္ခာ30ဟာပြီးခဲ့တဲ့နှစ်ကာလအတွင်းနဲ့နှိုင်းယှဉ်ရင်း90လေးရာခိုင်နှုန်းကြီးမြင့်လာတယ်လို့လဲWFP ရဲ့မြန်မာဆိုင်ရာအခြေအနေအစဉ်ခန်းစာကဖော်ပြပါတယ်။စားနပ်ရိက္ခာလုံခြုံမှုဟာအဓိကစိုးရိမ်စရာကိစ္စတစ်ခုဖြစ်နေပြီလို့လဲကုလသမဂ္ဂအတွင်းရမှုချုပ်ရဲ့ပြောခွင့်ရာစတီဖင်ဒူဂျယ်ရစ်ကအော်တိုဘလ၃ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင ကိုစီရှာပါမှုကိုစင်းုံကြီးမြင့်မှုတွေဟာရခိုင်မှာလက်ရှိကြုံတွေ့နေရတဲ့အချက်တည်းဖြစ်တယ်လို့လဲပြည်သူလွတ်တော်မဟာဥဖေတန်ကပြည်ဝေးကိုပြောပါတယ်။ကိုစီရှာပါမှုကိုစင်းုံကြီးမြင့်မှုတွေဟာရခိုင်မှာလက်ရှိကြုံတွေ့နေရတဲ့အချက်တည်းဖြစ်တယ်လို့လဲပြည်သူလွတ်တော်မဟာဥဖေတန်ကပြည်ဝေးကိုပြောပါတယ်။
set down kilo lu, no, generally, Lermari told me that you are Lulu, Solu UTC, Tabona, or General, or the Shah, the PSTC, Nasuna Sewari. I did see Yaro, or did you do Menefant of you, here at Yolum Yaro, or Machine Machidru, here at Tedwire. There are the Satons allow.
ตัวนั้นน่ะต้องซะแล้วตัดตัวเลยจะเอาอย่างเงี้ยครับชะคันปีเนี่ยริไตปวยริจ้าสิเบ้ช่างทุกข์เตริตู้ลาได้ด้วยเนี่ยทั้งเงินไม่ลงหลอกตาเพียงตะชู่เนี่ยริมาเยขาเป็ดละตาริบาจုံเนี่ยบิโลสิเบ้ทุกข์เตริกูกุญีตุตุกะแลวีเอกูเปล่าบาเดนี่ลั่นไปสู่ดอกกุญเซนุนี่ตะหงโดมล็อกเตอร์โจนเราตูโดอช่ามาช่องโดอาลูโดโหอ่ะ
တော့ငရုတ်တီတို့ဆိုတာပေးဖို့တော့အခက်အခဲရှိတယ်နောက်ပြီးသူတို့ကလည်းဝေစားမလဲတာတွေကတော့အခက်အခဲရှိကြတယ်ရခိုင်ပြည်သူတွေအတွက်တော့အလို့ကန်ခွင့်လန်းတွေကလည်းရှားပါတဲ့ရှားပါလာနေတာကြောင့်စိုးရိမ်စရာဖြစ်တယ်လို့လည်းလွတ်တော်အမဟာဦးဖေးတန်းကအခုလိုထောက်ပြပါတယ်ဒီမေတွေကလမ်းပြောက်သွားတာပေါ့ဗျာနော်လမ်းပြောက်သွားတယ်အပြင်ကလည်းဟိုပြင်ရက်တည်နေတွေကလည်းပဲအလို့ကန်ရှားပါတယ်ပေါ့ဗျာအလ ်သွားတော့ဒီဖြစ်ဖွယ်ရပြင်ရလူငယ်ကဆရာလက်သမားလူငယ်အဆုံးပေါ့နော်ကျွန်တော်တို့ဒါသူတို့ရဲ့အနာကပြောက်သွားတာပေါ့
ရခိုင်အခြေအနေကြောင့်ချင်းပြည်နယ်အတွက်စားနပ်ရိက္ခာရရှိရေးကိုလည်းထိခိုက်စေပါတယ်ရခိုင်ပြည်နယ်ရင်းကကန့်သက်တမ်းမြစ်ချက်တွေကြောင့်ချင်းပြည်နယ်ကိုနောက်ထပ်ရိတ်ခတ်ထပ်ပြီးမဖြစ်တင်နိုင်ဘူးဆိုရင်တော့ချင်းပြည်သူတွေကိုထောက်ပံ့နိုင်ရေးမှာလည်းအခက်တွေ့နိုင်တယ်လို့ WFP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်မတ်တန်ဂီတာစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရပါအခုဆက်ပြီးတော့တက်တန့်ရောင်သတင်းလောအစီအစဉ်မတိုင်ခင်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးစီမားတယ်အီတလီနိုင်ငံက Naples ရှေးဟောင်းသူတေသနာပြတိုက်ကပြတိုက်နဲ့ပတ်သက်တဲ့ဗီဒီယိုဂိမ်းတစ်ခုကိုဖန်တီးထားပါတယ်နှစ်ပေါင်းရာချီကရှိခဲ့တဲ့ရှေးဟောင်းပစ္စည်းတွေကိုခေတ်သစ်ဂိမ်းကနေတဆင့်လေ့လာနိုင်အောင်လုပ်ပေးထားတာပါရှေဟောင်းသူတေသနာနဲ့ပတ်သက်တာကိုလူငယ်တွေပို့ပြီးစိတ်ဝင်စားလာအောင်ဂိမ်းနဲ့ဆွဲဆောင်ထားတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင
်အီတလီနိုင်ငံနေပိုလ်မြို့မှာရှိတဲ့ရှေဟောင်းသူတေသနာပြတိုက်ကရှေဟောင်းပစ္စည်းနဲ့သူတေသနာလုပ်ငန်းတွေကိုခေလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာစေဖို့အတွက်ဗီဒီယိုဂိမ်းတစ်ခုကိုဖန်တီးထားပါတယ်။ပြရိုက်ထဲမှာပြသထားတဲ့ရှေးဟောင်းပစ္စည်းတွေအစပြုခဲ့တဲ့ဟိုးအရင်ခေတ်တွေကိုဂိမ်းထဲကနေတဆင့်ပြန်သွားနိုင်အောင်လို့ဖန်တီးထားတာပါ။သူ့ရဲ့အဖေဟာဘလိုလူစားမျိုးလဲဆိုတာကိုသိချင်တဲ့လူငယ်တစ်ယောက်ကရှေးဟောင်းသူတေသနာပညာရှင်ဖခင်ရဲ့အကြောင်းကိုအဖြေရှာတဲ့ဗီဒီယိုဂိမ်းမျိုးဖြစ်ပါတယ်။အဖေဖြစ်သူကသူ့ရဲ့အကြောင်းကိုနားလည်နိုင်အောင်လို့နေပေါ်ရှေးဟောင်းသူတေသနာပြရိုက်ထဲကသူ့ရုံးခန်းထဲမှာထားခဲ့တဲ့စာတို့လေးကိုသွားချဖတ်ဖို့အတွက်သားဖြစ်သူကိုမှားခဲ့တာကြောင့်သားဖြစ်သူမိုက်ကယ်ကပြရိုက်ကိုသွားကြည့်ရကနေဇာတ်လမ်းကိုစထားပါတယ်။ဂိမ်းထဲကနေဟိုးအရင်ခေတ်နေပေါ်မြို့ရဲ့အခြေအနေကိုလေ့လာနိုင်တယ်လို့89 AD တုန်းက Vesuvius မီးတောင်ကြီးပောက်ကွဲပြီးချော်ရီဖုံးသွားခဲ့တဲ့ပွန်ပေမြို့ကိုမီးတောင်မပေါက်ခင်နောက်ဆုံးအချိန်တွေမှာဘလို့အခြေအနေရှိခဲ့တယ်လဲဆိုတာကိုသွားကြည့်နိုင်မှာဖြစ်ပါတယ်။ရှေးဟောင်းအီဂျစ်နိုင်ငံကိုသွားပြီးတော့လဲအီဂျစ်လူမျိုးတွေရဲ့နေစဉ်ဘဝတွေကိုလေ့လာလို့ရမှာပါ။ပြားတိုက်မှာပြသထားတဲ့ရှေးဟောင်းပစ္စည်းတွေရဲ့တမိုင်းကြောင်းကိုအမှုပညာဖန်တီးမှုတမျိုးမျိုးကနေတဆင့်ပြောပြနိုင်ဖို့ရှေးဟောင်းသူတေသနာပြတိုက်ကရည်ရွယ်ထားတာဖြစ်ပါတယ်
။ Noi abbiamo lavorato molto in questi anni per creare una sorta di cantiere sperimentale delle
aree. ဒီကနေ့နှစ်ပိုင်းတွေကအမှုပညာပုံစံအစုံဖန်တီးကြည့်ပြီးဘယ်ဟာကောင်းမလဲဆိုတာစမ်းကြည့်ကြတာပါ။ကတ်တုံးပိုင်းမှာကျွမ်းကျင်သူတွေ၊ street art ပိုင်းကျွမ်းကျင်သူတွေလို့အမှုပညာပိုင်းကျွမ်းကျင်သူအစုံနဲ့ပြတိုက်ကိုပုံစံအစ်တဲ့ဆွဲဆောင်နိုင်အောင်လုပ်မယ်ဆိုတဲ့စိတ်ကူးနဲ့ဖြစ်ပါတယ်။ပြတိုက်အပေါ်အမြင်ကိုကဏ္ဍဝင်ကြီးတွေ၊ရုပ်ထုတွေ၊ပြီးသူကလဲရာတွေကနေမဟုတ်တော့ဘဲဖန်တီးမှုအမှုပညာပုံစံအစ်ကနေမြင်လာအောင်စိတ်ဝင်စားသူတွေပုံများလာအောင်လုပ်ချင်တဲ့ရည်ရွယ်ချက်ဖြစ်ပါတယ် ။ခေတ်လူငယ်တွေကိုဆွဲဆောင်နိုင်ဖို့အတွက်ဗီဒီယိုဂိမ်းပုံစံနဲ့လုပ်မယ်ဆိုပြီးတော့နောက်ဆုံးဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းပြောပြပါတယ်
။ Da qui appunto l'idea anche della generare un videogame che
ဒီနေ့ခေတ်မှာဗီဒီယိုဂိမ်းကိုစမ်းသစ်တဲ့ digital အမှုပညာတစ်မျိုးအဖြစ်လက်ခံထားကြတဲ့အတွက်ဗီဒီယိုဂိမ်းအတွင်းနဲ့ဖန်တီးမယ်ဆိုပြီးလုပ်ဖြစ်တာပါ။ခေတ်နဲ့အညီစမ်းသစ်တဲ့အပြောင်းအလဲကိုကျွန်တော်တို့ပြရိုက်ကလက်ခံပြီးအခုလိုလုပ်လိုက်တာဖြစ်ပါတယ်။ သူတို့ရဲ့ရည်ရွယ်ချက်အတိုင်းလက်တွေ့လုပ်နိုင်ဖို့အတွက်ဂိမ်းဒီဇိုင်းဖန်တီးသူကိုပြလိုက်တာဝန်ရှိသူတွေကဆက်သွယ်ခဲ့ပါတယ်။နေပေါ်ရှေးဟောင်းသုတေသနပြတဲ့အခြေအနေတွေဆက်သွယ်လာတာကိုဂိမ်းဒီဇိုင်နာကပထမဆုံးကမယုံနိုင်အောင်ဖြစ်ခဲ့ရတယ်လို့ပြောပြပါတယ်
။ L'inizio fu abbastanza tipico perché ricevetti una chiamata dal Museo Archeologico Nazionale di Napoli nella persona del professor
ရှီယန်သူဒေနာပြလိုက်ကပမောခါနဲ့ညွှန်ကြားမှုတို့ကျွန်တော်စီဆက်သွယ်ပြီးတော့ကျွန်တော်နဲ့တွေ့ဆုံစကားပြောခြင်းတယ်လို့ပြောပါတယ်။ဆက်ဆက်ခြင်းတော့လာနောက်တရားလာလို့ထင်မိပါတယ်။ကျွန်တော်ကဗီဒီယိုဂိမ်းပိုင်းနဲ့ဆိုင်သူတွေရည်ကြီးမှုပိုင်းနဲ့ဆိုင်တဲ့ဖွဲ့စည်းတွေနဲ့လည်းတခါမှအလုပ်လုပ်ခဲ့ဘူးတာမဟုတ်ဘူး။ကျွန်တော်တို့လုပ်ငန်းတွေလည်းတခါမှမပတ်သက်ခဲ့ဘူးပါဘူး။ဒါကြောင့်မလို့ရှီယန်အနုပညာတွေနဲ့တွဲလို့ရမယ်ဆိုတော့စိတ်ထဲမှာဥကြုံကြုံတော့ဖြစ်မိပါတယ်။ဗီဒီယိုဂိမ်းဆိုတာကအပျော်ကစားနည်းလို့ပုံမှန်အားဖြင့်မြင်ကြတော့အပြည့်ပြည့်ပေါ့ပေါ့ပါကိစ္စလို့သဘောထားကြပါတယ်။ကျားတွေကြတော့တကယ့်ကိုအလေးနဲ့ထားစီရလို့မြင်ကြတာမဟုတ်လားဗ
ျ Father and Son လို့နာမည်ပေးထားတဲ့ဂိမ်းတွေကဇက်ကောင်ကသူ့အဖေရှေးဟောင်းသုတေသနပညာရှင်ဘာရီလုတ်ခဲ့တယ်လဲဆိုတာကိုခြေရကောက်ရင်းကနေမတူတဲ့ခက်တွေကိုပြန်ရောက်သွားတာမျိုးဂိမ်းကိုဖန်တီးထားတာဖြစ်ပါတယ်ကျားတိုက်ထဲမှာပြသထားတဲ့ပစ္စည်းတွေမူလရှိခဲ့တဲ့တစ်ပေါင်းများစွာအချိန်တွေကိုပြန်သွားပြီးတော့အဲ့ဒီခေတ်အခါကလူတွေဘလို့နေထိုင်ပြုမှုခဲ့ကြတယ်လဲဆိုတာကိုဂိမ်းတွေကနေတဆင့်လေ့လာနိုင်ကြမှာဖြစ်ပါတယ်
In questo caso devo dire che il museo ci ha lasciato molta libertà decisionale nello strutturare
la narrazione. Video game ကိုတော်တော်လေးလွတ်လပ်လပ်ဖန်တီးခွင့်ပေးတယ်လို့ပြောနိုင်ပါတယ်။ Video game အတွက်ဇာတ်လမ်းစင်တော့ကြားလိုက်ဘက်ကနုပညာပစ္စည်း၃ခုကိုဇာတ်လမ်းထဲမှာထည့်သွင်းစီပါတယ်။ဒီ Video game ဖန်တီးစီအတွက်ဒီကျေးမှုသိပ္ပံကအကုန်ကြခံတာမှန်ပြီမဲ့တိုက်ထဲမှာရှိနေကြတဲ့ကို Video တဲ့အားလုံးထည့်ပြရတယ်ဆိုတာမျိုးမဟုတ်ပါဘူး။ Game တစ်ခုလုံးမှာဇက်ကောင်ကမတူတဲ့ရှစ်ခက်အခြေအနေကိုပြန်ရောက်သွားနိုင်ဖို့အခေအားကြတဲ့အနုပညာပစ္စည်းက၃ခုပဲဖြစ်ပါတယ်။ပြလိုက်တာဝန်ရှိသူတွေအနေနဲ့ဗီဒီယိုဂိမ်းကိုသုံးပြီးတော့တကယ်ပြလိုက်တဲ့ကပစ္စည်းတွေကိုသိရှိသဘောပေါက်အောင်လုပ်ပြတာတိတ်ကိုပါနေတဲ့လုပ်ရတူထင်ပါတယ
်။နေပေါ်ရှေးဟောင်းသုတေသနပြလိုက်ရဲ့ဗီဒီယိုဂိမ်းကိုဒေါင်းလုဒ်လုပ်သူ၅တန်းထက်မနည်းရှိပါတယ်။အဲ့ဒီဂိမ်းကိုပြလိုက်တဲ့မှာကစားတဲ့သူတွေအနေနဲ့ဆိုရင်တော့ဘိုးနပ်အဆင့်တွေကိုကစားနိုင်ကြမှာဖြစ်ပါတယ
်။ I think it's a really interesting way to experience the museum.I think it's quite unique. I've never seen anything quite like it.
ပြားလိုက်ကိုဒီနီးနဲ့လေ့လာနိုင်တာတိတ်စိတ်ဝင်စားစရာကောင်းတယ်လို့ထင်ပါတယ်။ဘာနဲ့မှကိုမတူပဲထူးကြပါတယ်။ဒါမျိုးကျွန်တော်တခါမှမတွေ့ဘူးသေးပါဘူး။ဂိမ်းထဲကနေတစ်စင်းပြကန်းထဲမှာပြထားတဲ့ပစ္စည်းတွေနဲ့အပြန်အလှန်ထိတွေ့နိုင်အောင်လှုပ်ထားတာကိုကျွန်တော်သဘောကျပါတယ်။ပြားလိုက်ဆောက်ဖွင့်တဲ့အချိန်ကိုပြန်သွားနိုင်တာမျိုးပြထားတဲ့ရှေးအောင်ပစ္စည်းတွေလှုပ်ခဲ့တဲ့အချိန်ကိုပြန်သွားနိုင်တာမျိုးလှုပ်ပေးထားတာတိတ်ကိုကောင်းပါတယ်။
ဂိမ်းထဲမှာဇက်ကောင်မိုက်ကယ်ရဲ့သူ့အဖေနဲ့ပတ်သက်တဲ့စူဇန်စိမ့်နဲ့မတူတဲ့ခေတ်အချိန်မတူတဲ့နေရာတွေကိုသွားတာမျိုးလှုပ်ထားတာမျိုးရှေးဟောင်းသမိုင်းနဲ့ယဉ်ကျေးမှုကိုအလွယ်တကူလေ့လာနိုင်မှာဖြစ်ပါတယ
် I like the conversation between the two people it was
လူနှစ်ယောက်ကြားအပြန်အလှန်စကားပြောကြတာကိုကျွန်တော်သဘောကျပါတယ်မျက်မှောက်ခင့်နဲ့အရင်ခင့်နန်းရှင်ကြည့်နိုင်အောင်လှုပ်ပေးထားတာကလည်းတကယ်ကောင်းပါတယ်
နှစ်ပေါင်း2000ကျော်ရဲကရှိခဲ့တဲ့ရှေးဟောင်းယဉ်ကျေးမှုသမိုင်းအနုပညာလက်ရာတွေကိုပြသထားတဲ့အီတလီနိုင်ငံနေပေါ်မြို့ကရှေးဟောင်းသုတေသနပြလိုက်ကရှေးဟောင်းနဲ့ပတ်သက်တာတွေကိုခေတ်လူတွေစိတ်ဝင်စားလေ့လာနိုင်အောင်လို့ Father and Son ဆိုတဲ့ဗီဒီယိုဂိမ်းကိုဖန်တီးထားကြတာဖြစ်ပါတယ်။ရှေးဟောင်းပြလိုက်ဖြစ်ပေမဲ့ခေတ်မီနည်းပညာဖန်တီးမှုတွေကိုအသုံးချပြီးတော့ပြလိုက်အပေါ်စိတ်ဝင်စားမှုပိုရလာအောင်လို့ရည်ရွယ်လုပ်ထားတာဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပါမ
။ဆူမြမွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ထားတာနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့မအေးတန်တာကျော်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုရှုစားနားဆင်ကြရအောင်ပါ။ဆစ်ဆန်ကြီးပြည်ပနိုင်ငံတွေမှာဂီတဖျော်ဖြေပွဲတွေကျင်းပဖျော်ဖြေတဲ့ရုရှားကနာမည်ကြီး rap အဆိုတော့ Oxymiron ကိုနိုင်ငံသားတရှိုးလို့ရုရှားအစိုးရကကြေညာပါတယ်။စပိန်မှာတော့အဆိုတော် Shakira ကိုအခွန်ရှာမှုနဲ့တရားစွဲထားပါတယ်။မအေးတန်တာကျော်တက်တက်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါရုရှားနိုင်ငံမှာနာမည်ကြီးဆုံး rap ဆိုတော့တရက်ကိုနိုင်ငံသားတရှိုးလို့ရုရှားအစိုးရကအစီရင်သွင်းလိုက်ပါတယ်ရုရှားအစိုးရကိုဝေဖန်သူတွေသတင်းတောက်တွေကိုအဲ့လိုအစိုးရကကြေညာလေးရှိတာပါနာမည်ရင်းက Miron Fyodorov အနုပညာနာမည် Oxymiron ကိုသတင်းတောက်၄ဦးပြီးတော့နာမည်ကြီးစာရေးဆရာ Dmitry Glukhovsky တို့နဲ့အတူနိုင်ငံသားတချို့ဖြစ်နေအောက်တိုဘာလ9ရက်နေ့မှာပဲရုရှားတရားရေးဝန်ကြီးဌာနကကြေညာလိုက်တာဖြစ်ပါတယ်။ အောက်ဆီမီရိုဟာရုရှားအစိုးရကယူကရိန်းနိုင်ငံကိုကျူးကျော်စစ်ထိုးတာကိုဆန့်ကျင်ပြီးရုရှားနိုင်ငံဖျော်ဖြေခီးစဉ်ကိုဖျက်လိုက်တာပါ။နောက်တော့သူပြည်ပထွက်ပြီးတော့ Russians Against the War ရုရှားပြည်သူတွေဒီစစ်ပွဲကိုဆန့်ကျင်ပါတယ်ဆိုတဲ့ခေါင်းစဉ်နဲ့တူရကီ၊ဂျာမနီနဲ့ဗြိတိန်နိုင်ငံတို့မှလှည့်လည်ဖျော်ဖြေနေခဲ့ပါတယ်။အော်ဟူလာကုန်ပိုင်းမှာတော့သူ့ရဲ့အလုပ်တွေကိုရုရှားနိုင်ငံရဲ့အစွန်းရောက်မှုတားဆီးရေးဥပဒေနဲ့စုံစမ်းမှုလုပ်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီဥပဒေအရအစွန်းရောက်တယ်လို့တတ်မှတ်ခံရတဲ့အရာတွေကိုချက်ချင်းတားမြစ်ပိတ်ပင်ပြီးသားဖြစ်သွားတာပါပြီးတော့ပြည်ပတချို့လို့စည်ရင်သွင်းခံရရင်လည်းပတ်ဆက်အဝင်ထွက်ကိစ္စရက်တွေကိုအထူးတင်းကျပ်စစ်ဆေးခံရမှာဖြစ်ပါ၏သူတို့စီကရေးသမျှဖန်တီးသမျှအရာတွေမှာလည်းသူတို့ဟာပြည်ပအဖွဲ့အစည်းရဲ့အဖွဲ့ဝင် Foreign Agent ဖြစ်တယ်ဆိုတာရေးသားဖော်ပြရပါတယ် Oxymoron ရဲ့စာသားတွေဟာနိုင်ငံရေးအခြေအနေတွေကိုအထူးထည့်သွင်းထားတာဖြစ်ပြီးတော့သူကိုယ်တိုင်လည်းရုရှားအစိုးရကိုဝေဖန်လို့ဖမ်းဆီးထောင်ချခံရသူအလက်ဆီ နီဗယ်နီထောက်ခံလူမှုစုဝေးဝဲတွေကိုတက်ရောက်ခဲ့တာပါ။ဒီကဲဆိုသူက hip hop ဂီတာလိုကြိုက်များတဲ့ရုရှားနိုင်ငံမှာစစ်ကြီးမဖြစ်ခင်ကအထူးကြော်ကြားနေတဲ့အနေအထားမှာရှိပါသေး။စစ်မဖြစ်ခင်ပထမလဇန်နဝါရီလကဆိုရင်ရုရှားလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဆာဂေးရီယက်ကော့ဖ်ကတော့မှသူ့ရဲ့အမှုပညာဖန်တီးမှုကတကယ်ကိုအနှစ်ရှိတယ်လို့တွေးဆမေးမြန်းခန်းတစ်ခုထဲမှာပြောသွားခဲ့ပါသေး။ကိုလံဘီယာနိုင်ငံကကမ္ဘာကျော်အောင်မြင်တဲ့အဆိုတော်ရှက်ကီယာဒေါ်လာ14သန်းခွဲဝင်ငွေကုန်ပေးဆောင်မှုပြက်ကွက်တယ်ဆိုပြီးအမှုရင်ဆိုင်ဖို့အတွက်စပိန်တရားရုံးကစက်တင်ဘာလ29ရက်နေ့ကပဲအမိန့်ထုတ်လိုက်ပါတယ်။ Hipstone Line ဆိုတဲ့တခြင်းနဲ့စပြီးတော့အောင်မြင်မှုအကြီးကျယ်ရလာတဲ့ရှက်ကီယာဟာသူ့ကိုဇူလိုင်လမှာတရားရုံးကသဘောတူညီမှုတစ်ခုနဲ့အမှုကိုပိတ်ပေးမယ်ပြောပေမဲ့လည်းသူကငင်းဆိုတဲ့အတွက်အခုသူတရားရင်ဆိုင်ရမှာပါ။သူဒီမှာမှုရှုံရင်တော့ထောင်နဲ့ရှင်းနှစ်ထိချခံရနိုင်ပါတယ်။ဘယ်နှစ်မှတရားခွင်ဆမလဲဆိုတာတော့မကြေညာသေးပါဘူး။သူက2012နဲ့2014ကြာအခွင့်ဆောင်မှုပြက်ကွက်ခဲ့တယ်လို့အစိုးရရှေ့နေတွေကဆွဆွဲပြီးတော့သူ့ကိုထောင်နဲ့ရှင်းနှစ်ပြစ်ဒဏ်ချဖို့တရားရုံးကိုလျှောက်ထားပါတယ်။ရှက်ကီယာကအဲ့ဒီအချိန်မှာအလုံးကြောင့်တစ်ချိန်လုံးပဲခီးရီထွက်နေရတဲ့အချိန်လို့ပြောပါတယ်။သူကဒီမှုကိုနိုင်အောင်ရင်ဆိုင်သွားမယ်လို့ပထမအဖက်ကပဲပြောသွားတာပါ။သူကအခုစပိန်အာဏာပိုင်တွေအမှားကြီးဆွဆွဲနေတာဖြစ်ပါတယ်။သူ့အနေနဲ့စပိန်အခွင့်ရုံးကဆောင်ခိုင်းတယ်လို့ငွေကိုအခုတစ်ခေါက်တရားမစွဲခင်ဆောင်ပြီးသွားပါပြီလို့ပြောပါတယ
် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
ဒီတက်တောင်ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကြောင့်တင်ဆက်ပေးကြတာပါ။အခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးတော့ပြပြပေးပါပါရှင်
။ရုရှားကယူကရိန်းမြို့အများပြားကိုဒုံးကျည်တွေနဲ့ပစ်ခတ်နေရမှာဒီကနေ့တနင်္လာနေ့အစောပိုင်းယူကရိန်းမြို့တော်ကီဖ်မှာပေါက်ကွဲမှုတွေဖြစ်ပြီးလူတွေထိခိုက်ဒေဆုံးခဲ့ကြပါတယ်။အခုလိုမြို့တော်ကီဖ်တိုက်ခိုက်ခံရတာလေးလတာကာလအတွင်းပထမဆုံးအချိန်ဖြစ်ပါတယ်။မလေးရှားလွှတ်တော်ကိုဒီကနေ့တနင်္လာနေ့မှာဖျက်သိမ်းလိုက်ကြောင်းဝင်းကြီးချုပ်ကကြေညာလိုက်တာကြောင့်နိုဝင်ဘာလဆန်းပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပဖို့လမ်းကြောင်းပွင့်သွားပြီဖြစ်ပါတယ်။ဝင်းကြီးချုပ်ရဲ့ညီညွတ်သောမလေးရှားအမျိုးသားအဖွဲ့ UMNO ပါတီကရွေးကောက်ပွဲဆော့ကျင်းပဖို့တောင်းဆိုခဲ့မှုတွေပေါ်တွတ်တော်တက်တမ်းမပြည့်ကိုလာလိုမှာရွေးကောက်ပွဲကိုစကျင်းပတာပ
ါ။တနင်္လာညအတွက်သတင်းကျဉ်းချုပ်ကိုဦးတင်မောင်တန်းပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ PJ Elliot တို့ဖြစ်ပါတယ်။VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့အေးချမ်းတဲ့ညလေးတရားတညကိုပိုင်ဆိုင်နိုင်ပါစေရှင်။ကျွန်မအလေးပါပ
This program has come to you from the Voice of America, Washington.